Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တိုင်းရဲ့2023ခုနှစ် November 18ရက်စနေညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ Washington DC မြို့တော်ကနေတက်ရိုက်စတင်နေပါပြီ။ Line to meter 1925 32ပြင်စနေတနင်္ဂနွေမှာ Line meter 190ကနေဖန်ယူနားဆင်နိုင်ပါတယ်။ဒါ့အပြင် VOA ရဲ့ website Facebook နဲ့ YouTube ကနေလည်းတစ်ချိန်တည်းနားဆင်ကြည့်ရှုနိုင်ပါပြီခင်ဗျာ။ဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်းပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာတောင်ပိုင်းကဒေသခံတွေဘေးလွတ်ရာထွက်သွားကြဖို့အစ္စရေးကသတိပေးထားပါတယ်ရန်ကုန်မြို့နေရာတချို့မှာလုံခြုံရေးတွေတင်းကျပ်နေပါတယ်ရခိုင်ပြည်နယ်အတွင်းတကြောပြန်ဖြစ်လာတဲ့တိုက်ပွဲတွေကြောင့်နေရာဆွန့်ခွာထွက်ပြေးသူ2600ကျော်သွားပါပြီဒီသတင်းတွေပါဝင်တခြားထိတန်းရောက်သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူတင်ပြပေးသွားမှာပါခင
်ဗျာကျေးဇူးပါကိုဇောင်းဝင်လိုက်ရင်အခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ကြက်ထဲမှာဆိုရင်ရှမ်းမြောက်ကိုကန့်တိုက်ပွဲကြားပြိမိနေတဲ့ထိုင်းတွေကိုနေရပြန်ပို့လိုက်ပါပြီ။နောက်ဒီသတင်းပေးပို့ချက်ပြီးဒုတန်ပတ်စင်ကဏ္ဍထဲမှာဆိုရင်အာနာသိမ့်ပြီးထိုင်းမှာလာလို့တဲ့မြန်မာလူထုမားတွေလှည့်ကြားခံရတာကိုလူထုမားကြီးလှုပ်ရှားသူတူက
ပြန်ဝင်လူကုန်ကူးတဲ့ပုံစံမျိုးဖြစ်နေကြ။ဘာဖြစ်လို့လဲဆိုတော့ကျွန်တော်အမုံယောဂါဆိုတာကအမှားစားချုပ်ချုပ်တိုင်းအဲဒီလုံမှာလူတရားတို့လူပြားလုံးရှိနေရမှာအခုကလူတယောက်မှမရှိဘူးခေါ်တာကိုပွဲယူပြီးတော့ကျွန်တော်အလုပ်ကောင်ကိုပြန်ဝင်လိုက်ပြီးတော့ရောင်းစားနေဖြစ်နေတာ။
အခုလိုစနေညပတ်စင်တွေထဲမှာနောက်ပိုင်းမှာတော့ဒီမိုကရေစီလူ့ခွင့်နဲ့ခေတ္တကဘာပြီးရင်အာရှနိုင်ငံရေးလေယာစီးပွားရေးနဲ့ဥဒုရသည့်အစီအစဉ်တွေကိုဇက်တိုက်လာဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တဲရောက်တဲ့နေ့ကိုကိုစောဝင်းလိုက်နဲ့ကျွန်တော်ပဲကြောပြပေးပါမယ်ခင
်ဗျာ။ဂါဇာကမ်းမြောင်ဒေသတောင်ပိုင်းတချို့ဒေသကပါလက်စတိုင်းတွေကိုဘေးလွတ်ရာသွားကြဖို့အစ္စရေးစစ်တပ်ကသတိပေးထားတဲ့အတွက်ဒီကနေ့စနေနေ့မှာတောင်ဘက်ကိုအများအပြားသွားနေကြပါတယ်။ဂါဇာမြို့ကအယ်ရှိဖာဆေးရုံကဝန်တန်းအလုံးနဲ့တထောင်ကျော်ရှိတဲ့လူနာတွေကိုလည်းဘေးလွတ်ရာသွားကြဖို့အစ္စရေးစစ်တပ်ကအမိန့်ပေးထားတဲ့အတွက်တောင်ပိုင်းကိုသွားနေကြပြီလို့ပါလက်စတိုင်းတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့အစ္စရေးစစ်တပ်ကတော့ဆေးရုံမှာရှိနေသူတွေကိုဘေးလွတ်ရာသွားခိုင်းတယ်ဆိုတာမဟုတ်မှန်ကြောင်းဆေးရုံကနေဘေးလွတ်ရာသွားခြင်းသူအတွက်လုံခြုံဘေးကင်းတဲ့လမ်းကြောင်းတွေကသွားနိုင်အောင်လုပ်ပေးဖို့ဆေးရုံညွှန်ကြားရေးမှူးနဲ့ဆွေးနွေးကြတာဖြစ်တယ်လို့အစ္စရေးဘက်ကပြောပါတယ်။ဂျမားရေးအခြေအနေအတော်ဆိုးပြီးရွှေ့ပြောင်းလို့မရနိုင်တဲ့လူနာတွေနဲ့သူတို့ကိုကြည့်ရှုမဲ့ဂျမားရေးဝန်ထမ်းတွေကလွဲလို့ဂျန်တဲ့လူနာတွေနဲ့ဝန်ထမ်းတွေအားလုံးဆေးရုံကနေထွက်ခွာသွားကြပြီလို့ဂါဇာမှာရှိတဲ့ဂျမားရေးအရာရှိတွေကပြောပါတယ်။ဟာမတ်စစ်သွေးကြွတွေကဒီဆေးရုံကိုကုကဲဌာနချုပ်လို့အတုံးချနေတယ်လို့အစ္စရေးစစ်တပ်ကပြောကြားပြီးဆေးရုံတဲကိုစီးနင်းဝင်ရောက်မှုတွေလုပ်နေတာပါ။ဒီဆေးရုံအောက်မှာဟာမတ်စစ်ဖွဲ့ရဲ့မြေအုပ်မြင့်လံကောင်းတွေအပါဝင်ပေါက်ဟာမတ်စစ်အဖွဲ့တွေဖမ်းဆီးထားတဲ့ဒဇာကန်တွေကိုဆက်လက်ရှာဖွေနေတယ်လို့ပြောပါတယ်။အစ္စရေးစစ်တပ်ကဒီဆေးရုံကိုလေကြောင်းနဲ့တိုက်ခိုက်ခဲ့တာဝင်ရောက်စီးနင်းခဲ့တာတွေအပြင်လောင်စာဆီပြတ်လတ်မှုကြောင့်ဆေးရုံမှာလျှက်စစ်တပ်အားပြတ်တောက်မှုတွေဖြစ်ပြီးမွေးကင်းစကလေးတွေအပါအဝင်လူနာတချို့သေဆုံးခဲ့တယ်လို့ဆေးရုံတာဝန်ရှိသူတွေကပြောပါရခင်ဗျာ
။ယူကရိန်းနေရာ၃ခုမှာတော့ပြီးခဲ့တဲ့ပတ်ထဲတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ပြည်ထောင်ချောင်းလိုင်းအစီကံစာမှာဖော်ပြလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွင်ရုရှားနဲ့ယူကရိန်းကြားနေရာ၃နေရာမှာမြေပြင်တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့တယ်လို့ဗြိတိရှ်ထောင်လိုင်းဌာနကဒီနေ့စနေနေ့မှာထုတ်ပြန်တဲ့ရုရှားယူကရိန်းစစ်ပွဲနေ့စဉ်အစီရင်ခံစာမှာဖော်ပြလိုက်တာပါ။တိုက်ပွဲတွေပြင်းထန်နေတဲ့၃နေရာဟာလူဟန်စ်ဒေသအတွင်းကကူပီယန်နက်စ်မြို့နောက်ဒေါနက်စ်ဒေသအတွင်းကအက်ဖ်ဒီကာမြို့နဲ့ဒနီပရိုမြစ်ဘဲဘက်အချမ်းမှာရှိတဲ့ခါဆန်မြို့တွေဖြစ်တယ်လို့ဆိုပါတယ်။ရုရှားတပ်ဖွဲ့တွေကအဒီဖ်ကာမြို့တိုက်ပွဲမှာထိခိုက်ဒေဆုံးမှုများပေမဲ့လည်းဒီနေရာ၃နေရာစလုံးမှာနှစ်ဖက်စလုံးကအသာစီးအောင်လှုပ်ဆောင်နိုင်စွမ်းမရှိတာကိုမတွေ့ရဘူးလို့အစိုးရခန်းစာမှာဖော်ပြခဲ့ပါတယ်။အရှေ့ဥရောပတိုင်းမှာဆောင်းရာသီတဲ့တဖြည်းဖြည်းဝင်ရောက်လာနေတဲ့အချိန်မှာပဲလက်မြေထိမ့်သိမ်းစိုးမွနိုင်မှုတိတိတသာပြောင်းလဲမှာမဟုတ်ဘူးလို့လည်းအစိုးရခန်းစာမှာသုံးသပ်ထားပါတယ်ခင်ဗျာ
။ဖိလစ်ပိုင်သမ္မတဖာရီနာမာကော့စ်ဂျူနီယာနဲ့တရုတ်သမ္မတရှီကျင်းဖင်တို့တွေ့ဆုံပြီးရေနယ်နိမိတ်ပိုင်နဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်မှာတင်းမာမှုတွေရှော့ချရေးငါပေါ်တဲ့နေရာတွေကိုဖိလစ်ပိုင်တငါးသက်တွေတွားရောက်ငါဖမ်းနိုင်ရေးကိစ္စတွေဆင်နွှဲခဲ့ကြပါတယ်။ရေပြင်ပိုင်နဲ့အငင်းပွားနေတဲ့တရုတ်နဲ့ဖိလစ်ပိုင်ခေါင်းဆောင်တွေဆန်ဖရန်စစ္စကိုမြို့မှာကျင်းပတဲ့ APEC ထိပ်သီးဆွေးနွေးပွဲပြင်ပမှာတောက်ကြနေကတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။ဖိလစ်ပိုင်နဲ့တရုတ်အကြားဆက်သွယ်ရေးလမ်းကြောင်းပုံမှန်ထားရှိဖို့လိုအပ်ကြောင်းနဲ့ညီညာရင်းတည်ငြိမ်ရေးနဲ့တောင်တရုတ်ပင်လယ်ထဲကရေကြောင်းလမ်းလေကြောင်းလမ်းတွေကိုလွတ်လပ်လပ်လပ်သွားလာနိုင်ရေးတို့အတွက်အခုလိုတွေ့ဆုံဆွေးနွေးမှုကအဓိကကျတယ်လို့သမရမာကော့စ်ဂျူနီယာကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်တရုတ်နဲ့ဖိလစ်ပိုင်တင်မောနစီတိုက်မိခဲ့တဲ့ဖြစ်ရပါဝင်နိုင်ငံတင်မောတွေမကြာခဏထိတိုက်ရင်ဆိုင်မှုဖြစ်တဲ့ကိစ္စအပေါ် ဖိလစ်ပိုင်ရဲ့စိုးရိမ်မှုနဲ့ဖိလစ်ပိုင်ငါးဖန်သမားတွေကြုံတွေ့နေရတဲ့အခက်အခဲကိစ္စတွေကိုတရုတ်သမ္မတကိုပြောကြားခဲ့တယ်လို့ဖိလစ်ပိုင်သမ္မတကပြောပါတယ်။သမ္မတဖိုင်နာမာကော့စ်ဂျူနီယာဟာသူအနာရယူခဲ့တဲ့2022ခုနှစ်ကစလို့အရင်သမ္မတရူဒီဂိုဒူတာတဲလို့တရုတ်နဲ့နီးစပ်တဲ့ဆက်ဆံရေးလမ်းကြောင်းကိုမရွေးချယ်ပဲအမေရိကန်နဲ့ပုံမှန်နွေးထွေးတဲ့ဆက်ဆံရေးလမ်းကြောင်းကိုဆောင်ရွက်ခဲ့ပါတယ်ခင်ဗျာ။
အန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19ကီလိုဟတ်ဇ်15653ညလိုင်းဒိုမီတာ25ကီလိုဟတ်ဇ်11803ညလိုင်းဒိုမီတာ32ကီလိုဟတ်ဇ်9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190ကီလိုဟတ်ဇ်15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအမေရိကန်အန်တန်ကနေစနေနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာတိုင်းသားညီနောင်မဟာမိတ်၃ဘွဲ့နဲ့ပူပေါင်းမဟာမိတ်ပြည်သူ့ကာကွယ်ရေးတပ်တွေဘက်ကစစ်တပ်တပ်ဆွဲထားတဲ့နေရာတွေအပေါ်တိုက်ခိုက်သိမ်းပိုက်မှုတွေလုပ်နေချိန်မှာရန်ကုန်မြို့တချို့နေရာတွေမှာလုံခြုံရေးတွေပြန်လည်တင်းကျပ်နေပါဗျ။ရန်ကင်းမြို့နဲ့တဝိုက်မှာရဲနဲ့စစ်သားလုံခြုံရေးတွေကလမ်းသွားလမ်းလာတွေရဲ့လက်ကင်ဖုန်းတွေကိုတားဆီးစစ်ဆင်မှုတွေလုပ်တယ်လို့မျက်မြင်တွေ့ခဲ့သူတွေက VOA ကိုပြောပါတယ်။တောင်ကလာပါမြို့နယ်၊တင်ကန်းကျွန်းမြို့နယ်တွေဘက်မှာလည်းအလားတူစစ်ဆင်မှုတွေဒီနေ့စနေနေ့မှာလုပ်နေတာတွေ့ရတယ်လို့မြို့ကန်တွေကပြောပါတယ်။စစ်တပ်နဲ့တိုက်ပွဲဖြစ်နေတဲ့အဖွဲ့တွေရဲ့နာမည်စလုံးတွေဓာတ်ပုံတွေရှိမရှိလက်ကင်ဖုန်းတွေထဲမှာစစ်ဆေးမှုတွေလုပ်နေတယ်လို့ပြောပါတယ်။လိုင်တန်ရမြို့နယ်ဘက်မှာလည်းမင်းညကနေအိမ်တချို့ကိုဝင်ရောက်စစ်ဆေးဖမ်းဆီးမှုတွေရှိခဲ့ပါတယ်။ဒီအထက်မှာအငိမ့်စားရရှိတဦးရဲ့မိသားစုတချို့ဖမ်းဆီးခံရတယ်လို့ဒေသခံတဦးကပြောပါရယ်အင်းစိန်မြို့နယ်မှာလည်းအစ်စ်အစေးတွေအရင်တက်တင်းကျပ်နေပါတယ်ကိုကန့်တိုင်းသားလက်နက်ကိုင် MNDAA တအောင်တိုင်းသားလက်နက်ကိုင် TNLA နဲ့ရခိုင်တိုင်းသားလက်နက်ကိုင် AA တို့အော်တိုဘားလ29နေ့မှာစစ်စင်ရေး10/29ကိုစတင်ခဲ့ပြီးရှမ်းပြည်မြောက်ပိုင်းကစစ်တပ်စခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်ခဲ့ပါတယ်။နိုဝင်ဘာလ18ရက်နေ့အထိကိုကန့်ဒေသထဲမှာ MNDAA ကစစ်ကောင်စီစခန်းစုစုပေါင်း152ခုကိုသိမ်းယူနိုင်ခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းအပြင်စကိုင်းတိုင်းမန္တလေးတိုင်းကချင်ပြည်နယ်ချင်းပြည်နယ်နဲ့ကယားပြည်နယ်တွေမှာလည်းပူးပေါင်းမဟာမိတ်ပြည်သူ့ကာကွယ်ရေးတပ်တွေနဲ့စစ်တပ်အကြမ်းတိုက်ပွဲတွေဖြစ်ပွားနေပါတယ်ခင်ဗျာ။
ရခိုင်ဘက်မှာတော့တိုက်ပွဲတွေပြန်ဖြစ်လာတာကြောင့်ပြည်တွင်းဒုက္ခသည် 26,000 ကျော်ထပ်တိုးလာတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်။ရခိုင်ပြည်နယ်နဲ့စစ်တပ်နဲ့ရခိုင်တိုင်းဒေသအေအဖွဲ့ကြားတရော့ပြန်ဖြစ်ပွားလာနေတဲ့တိုက်ပွဲတွေကြောင့်ဥယျာဉ်ဆွန့်ထွက်ပြေးရတဲ့ပြည်တွင်းဒုက္ခသည်အသက် 26,000 ကျော်တိုးလာတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုရုံးကထုတ်ပြန်လိုက်တာပါ။ပြီးခဲ့တဲ့ပတ်တနင်္လာနိုဝင်ဘာ13ရက်ကစပြီးရခိုင်မှာပြန်ဖြစ်နေတဲ့တိုက်ပွဲကြောင့်ဗုဒ္ဓတော်မောင်တော်မင်းပြမြောက်ဦးမြေပုံပုံနာချင်းပေါတော့ရသေတောင်မြင်းနယ်တွေမှာတနေ့နိုဝင်ဘာ16ရက်နေ့ထိဒေသခံဒုက္ခသည် 26,155 ရောက်တိုးလာတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယူ UNOCHA ကမနေ့နိုဝင်ဘာ18ရက်နေ့ကပဲထုတ်ပြန်လိုက်တာပါအခုဆိုရင်ရခိုင်ပြည်နယ်ရဲ့မြို့နယ်တွေနဲ့ချင်းပြည်နယ်ပလောဝမြို့နယ်တွေမှာအရင်ကရှိနေတဲ့ပြည်တွင်းဒုက္ခသည်တွေနဲ့ပေါင်းလိုက်ရင်တော့စုစုပေါင်း 9,000 လောက်ရှိနေပြီလို့လည်းကုလသမဂ္ဂကဆက်ပြောထားပါတယ်ခင်ဗျာ
တောင်ယာမီရှုံမှုတွေမလုပ်ကြဖို့တရားရုံးကအမိန့်ထုတ်ထားတဲ့ကြားကပဲအနီးနားကပြည်နယ်တွေမှာတောင်ယာမီရှုံမှုတွေဆက်လုပ်နေတဲ့အတွက်ဒီကနေ့နိုဝင်ဘာလ18ရက်နေ့နယူးဒေလီမှာထူထပ်တဲ့မိခိုးတွေဖုံးလွှမ်းနေပါတယ်။ဒီကနေ့နယူးဒေလီမြို့ရဲ့လေထုအရေအတွက်ဟာ450အထိရှိတာကြောင့်လူကြမ်းမာရေးကိုအန်တရယ်ပြုစေတဲ့အဆင့်ကိုရောက်လာနေတာပါ။ဒေသခံတွေကလည်းအသက်ရှူကြတယ်လို့ပြောဆိုနေကြပြီးပုံမှန်လှုပ်ရုပ်လှုပ်ဆင်အိမ်အပြင်မှာလုပ်နေကြလုပ်ငန်းတွေတောင်လုပ်လို့မရကြဘူးလို့ဆိုပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းလေထုညစ်ညမ်းမှုအနည်းငယ်တက်တာခဲ့ပေမဲ့အခုသတင်းပတ်အစောပိုင်းကစပြီးပြန်ဆိုးလာတာကြောင့်ဒါကိုထိမ့်သိမ့်ကာကွယ်ဖို့အိန္ဒိယတာဝန်ရှိသူတွေဆွေးနွေးနေကြပါတယ်။အခုလိုလေထုညစ်ညမ်းမှုတက်တာအောင်မိုးအထုရွာအောင်လုပ်မဲ့အစီအစဉ်ဟာလည်းမိုးလေဝသအခြေအနေမပေးတာကြောင့်ဖျက်လိုက်ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
ဒီ American တရဲ့နိုဝင်ဘာ18ရက်စနေညသတင်းတွေကိုကိုစောဝန်းလိုက်နဲ့ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ကြက်ပါပထမဆုံးကိုကန့်တိုက်ပွဲကြားပိတ်မိနေတဲ့ထိုင်းတွေကိုနေရက်ပြန်ပို့လိုက်တာပါမြန်မာနိုင်ငံရှမ်းပြည်နယ်မြောက်ပိုင်းကိုကန့်ဒေသတိုက်ပွဲတွေကြားပိတ်မိနေတဲ့ထိုင်းနိုင်ငံသား41ယောက်ကိုဒီနေ့အောက်တိုဘာ18ရက်မှာမြန်မာအာဏာပိုင်တွေကတာချီလိုက်မဲဆိုင်နေဆက်တရားကနေထိုင်းနိုင်ငံဘက်ကိုပြန်ပို့ခဲ့ပါတယ်အဲ့လိုပြန်ပို့ခဲ့သူတွေထဲမှာထိုင်းဆိုရအလိုရှိနေသူ၃ယောက်လည်းပါတယ်လို့ထိုင်းဘက်ကပြောပါတယ်။မအေးမှာပြောပြပေးပါဦးခင်ဗျာ
။မြန်မာနိုင်ငံရှမ်းပြည်နယ်မြောက်ပိုင်းလောက်ကင်ဒေသမှာရှိတဲ့စစ်ပွဲတွေအတွင်ပိတ်မိနေတဲ့ထိုင်းနိုင်ငံသား42ဦးကို ထိုင်းနယ်ခြားကော်မတီ TBC ကတာဝန်ရှိသူတွေနဲ့ချိတ်ဆက်ပြီးလွှဲပြောင်းပေးခဲ့ရမှာမြန်မာနိုင်ငံရှမ်းပြည်နယ်တာချီလိတ်အုပ်ချုပ်ရေးအဖွဲ့ဝင်တွေလိုက်လံပို့ဆောင်ပေးခဲ့တာပါထိုင်းဘက်ကတော့မဲဆိုင်အမှတ်38တပ်ဖွဲ့ကတာဝန်ရှိသူတွေထိုင်းမြန်မာနယ်စပ်ကော်မတီနဲ့မဲဆိုင်မြို့နယ်ရဲတပ်ဖွဲ့ဝင်တွေကမဲဆိုင်တာချီလိတ်တံခါးကနေဗတ်စကားတွေနဲ့လက်ခံကြိုဆိုခဲ့ပါတယ်နယ်စပ်ရေးရာကော်မတီဥက္ကဋ္ဌဘိုမူနတီတဆင်ဦးဆောင်ပြီးလက်ခံကြိုဆိုခဲ့ပါတယ်အမျိုးသား23ဦးအမျိုးသမီး18ဦးတို့ကိုထိုင်းစစ်တပ်ပိုင်းဗတ်စကားနှစ်စီးနဲ့အတူမဲဆိုင်မြို့ကအမှတ်38တပ်ရင်းအတွင်ခေါ်ဆောင်သွားပြီးသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်မဲဆိုင်မြို့မှာပြုလုပ်သွားခဲ့တဲ့သတင်းစာရှင်းလင်းပွဲမှာထိုင်းမြောက်ပိုင်းကတာဝန်ရှိသူဘိုချုပ်ပရာဖတ်ဖောက်စုဝမ်ပြောဆိုသွားတာကတော့
เพราะว่าตอนนี้ช่วงก่อนหน้านี้จะอยู่กับการเมียนมาทั้งหมดเลยเราติดต่อเขาไม่ถึงตรงนั้นก็ให้การประสานงานได้แค่
อคุยောက်ล่ะได้ไทยနိုင်ငံသား42ဦးကိုလိုအပ်တဲ့စေကူတမှုတွေစစ်ဆေးမှုတွေပြုလုပ်နေပါတယ်စစ်ဆေးဖို့ကသူတို့ကမြန်မာအာဏာပိုင်နေထမ်းမှာရှိနေတော့ကတော့ကျွန်တော်တို့စစ်ဆေးလို့မရသေးပါဘူးအခုတော့သူတို့အားလုံးကိုတပ်ဆိုင်ရာလဝကနဲ့ရဲမှုကင်းတပ်ဖွဲ့တွေကအသေးစိတ်ဆက်လက်စစ်ဆေးသွားမှာဖြစ်ပါတယ်စစ်ဆေးတဲ့နေရာမှာတော့အမှန်တကယ်လူကုန်ကူးခံရသူတွေနဲ့နိုင်ငံအတွင်းမှုကင်းနေကြောင်းတိမ်းရှောင်နေသူတွေပြစ်မှုကျူးလွန်ထားသူတွေကိုတော့ဆက်လက်စစ်ဆေးသွားမှာဖြစ်ပါတယ်အခုလောလောဆယ်တော့42ဦးထဲမှာထိုင်းအစိုးရကအလိုရှိလို့ဖမ်းဝရမ်းထုတ်ထားတဲ့သူ3ဦးပါဝင်နေတာတွေ့ရပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားခဲ့တာပါနိုဝင်ဘာလ18ရက်နေ့ကမြန်မာဘက်ကပြန်လည်ပို့ဆောင်ဖို့ကြန့်ကြာနေတာကြောင့်ဒီကနေ့နိုဝင်ဘာလ18ရက်နေ့မှာမှပြန်ပို့နိုင်ခဲ့တာပါအခုဆိုရင်ထိုင်းနိုင်ငံသား200ကျော်ကိုကယ်ထုတ်နိုင်ဖို့အတွက်လိုအပ်နေသေးပြီးအခုလိုမျိုးကယ်ဆယ်မှုတွေပြီးသွားရင်လည်းထိုင်းဘက်ကလိုအပ်တဲ့စစ်ဆေးမေးမြန်းမှုတွေဆက်လုပ်သွားမယ်လို့လည်းသိရပါတယ်ရှင
်ရှမ်းမြောက်ကိုကန်တိုက်ပွဲကြားပြိမိနေတဲ့ထိုင်းတွေနေရပြန်ပို့ခဲ့တာကိုမယ်အမပြောပြခဲ့တာပါစနေညသတင်းပေးဖို့ကျဲအခုလိုအပီးမှာတော့စနေညပတ်စဉ်ကဏ္ဍတွေကိုစက်တိုက်နှဆင်ကြည့်ရှုအောင်ပါအရေးဆုံးကတော့မြန်မာနိုင်ငံတဖွဲ့ကလူခွင့်အခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုသံအစီအစဉ်ပါဒီတစ်ပတ်မှာတော့ဆေယနာသိမ်းပြီးထိုင်းရောက်မြန်မာလူသားတချို့လှည့်ပြားခေါင်းပုံဖြတ်ခံရတာကိုပြောထားပါတယ်ထိုင်းနိုင်ငံမှာတရားဝင်အလုပ်လုပ်ကိုင်နိုင်ရေးနဲ့ရေးအတွက်မြန်မာနဲ့သဘောတူထားတဲ့နားလည်မှုစာကြွန်လာရထိုင်းနိုင်ငံမှာအလုပ်သွားလုပ်ကြတဲ့မြန်မာလူသားတွေအလုပ်သမားအခွင့်အရေးကိုအပြည့်အဝခံစားကြရပါရဲ့လား Frontier မြန်မာကတင်ဆက်တဲ့ဒုသံအစီအစဉ်မှာပြောပြထားတာကိုနားဆင်ကြည့်ရှုကြပါဦးခင်ဗျာ
ကော်ဆန်းလုံးနဲ့ခေါ်ပြီးစာတို့ချုပ်ဆက်ပြီးကျွန်တော်ကော်ဆန်းလုံးကိုထည့်ပေးမယ်ဆိုရင်ကကျွန်တော်တို့ဟိုဟာပတ်သက်လာခဲ့တာပေါ့ဒီဟာလုံးလိုက်ဒီဟာကိုကနာပြန်တုံးနေတာဆိုအိမ်ကိုလည်းမလွှဲနိုင်ဘူးဘလို့မှအဆင်မပြေ
ရှေ့ပြောင်းနေထိုင်တဲ့သူတွေကိုတရားဝင်လမ်းကြောင်းကနေတဆင့်သွားကြဖို့မြန်မာအာဏာပိုင်တွေကအမြဲတစေတိုက်တွန်းပြောဆိုနေခဲ့ကြပါတယ်ဒီလိုတရားဝင်သွားတာဟာကိုသွားမဲ့နိုင်ငံမှာအလုတ်ကင်နဲ့တခြားသောအခွင့်အရေးတွေအတွက်အမခံချက်ရှိစေနိုင်ဖို့ဖြစ်ပါတယ်။ဒါပေမဲ့ထိုင်းနိုင်ငံမှာတော့များပြားလာတဲ့ MOU ရွှေပြောင်းအလုပ်သမားတွေအတွက်အဲ့ဒီလိုဖြစ်မနေပါဘူး။ဒါအပြင်အလုပ်သမားတွေပြောတာကသူတို့ဟာအခွင့်အရေးချိုးဖောက်ခံနေရတဲ့ပြဿနာတွေကိုဖြေရှင်းဖို့အတွက်အာဏာပိုင်တွေစီကအကူအညီအနှဲငယ်ပေးရတယ်လို့ဆိုကြပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းကလူခွင့်ရေးအခြေအနေတွေကိုအပတ်စဉ်တင်ဆက်ပေးနေတဲ့ဒိုးအတန်ဖောကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Heron တဲကပံ့ပိုးကူညီပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒိုးအတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ The World Watch ကသတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါရစေရှင်။
ညော်လင်းထားရတဲ့ကြတော့စီနေရေလို့ကြွားပါပါတယ်အကုန်လုံးကျွန်တော်တို့အလိုလိုရမယ်အလိုလိုရမယ်ဟာစိုက်ကြည့်ကျွန်တော်တို့စာချုပ်ချုပ်တာဘောကြီးဆိုင်အကြီးကြီးနဲ့ချုပ်ခဲ့တာပါသူတို့ပြောတယ်ကျွန်တော်တို့ agency တွေကိုကျွန်တော်တို့အချိန်ချင်းခါခါမေးပါတယ်ကျွန်တော်တို့ဘလို့လိုလိုရမှာလဲကျွန်တော်တို့ကိုကော်ဆန်းလုံးနဲ့ခေါ်ပါတယ်ကော်ဆန်းလုံးနဲ့ခေါ်ပြီးစာချုပ်ချုပ်ခဲ့ပြီးကျွန်တော်ကော်ဆန်းလုံးကိုထည့်ပေးမယ်ဆိုရင်ကျွန်တော်တို့ဟိုဟာပတ်သက်လာခဲ့တာပေါ့
ကိုကျော်ကပဲခူးတိုင်းတာယာဝတီမြို့ကဖြစ်ပါတယ်သူ့နေရမှာနေတော့ကတော့ရှင်မောင်းအလုပ်ကိုလုပ်ကင်ခဲ့တာပါဒါပေမဲ့အာနာသိမ့်ပြီးနောက်ပိုင်းမှာတော့စာဝတ်နေကြီးတွေကြက်တဲလာပြီးလုတ်ကင်စားတော့ဖို့အခက်ခဲတွေလည်းကြုံလာရပါတယ်ဒါကြောင့်သူ့ရဲ့လက်ကိုပောင်းပြီးထိုင်းနိုင်ငံမှာ MOU လမ်းကြောင်းကနေတဆင့်အလုပ်သွားလုပ်မယ်လို့ဆုံးဖြတ်ခဲ့ပါတယ် MOU လို့တရားဝင်လမ်းကြောင်းနဲ့သွားတာကအလုပ်သမားအခွင့်အရေးတွေနဲ့လွတ်လပ်ခွင့်တွေလည်းပိုပြီးရနိုင်တယ်လို့ကိုကျော်ကယူဆပြီး ဒီလမ်းကြောင်းကိုသူရွေးချယ်ခဲ့တာပ
ါကျွန်တော်တို့ MOU ဆိုတဲ့ဟာကတရားဝင်စာချုပ်ချုပ်ပြီးလာခဲ့တဲ့အတွက်ကျွန်တော်တို့ကတာဝန်ခံမှုတာဝန်ယူမှုနေရာတကာရဲဝင်းတွေတွားရတာပေါ့ကွာအောက်လမ်းလာတော့ကျွန်တော်ရဲဝင်းမတွားဝင်ဘူ
းကိုကျော်ကလိုင်စင်ရပြပအလောက်ကန်ကျိုးဆောင်ကုမ္ပဏီတစ်ခုကနေတဆင့်လာခဲ့တာပါသူနဲ့အကျူအလုပ်သမားအယောက်30လောက်ပါပြီအလုံးကထိုင်းကိုလာဖို့အတွက်သိန်း20ကနေ28သိန်းကြာကုန်ကြပါတယ်သူတို့ဟာထိုင်းနိုင်ငံတခိုင်ထဲကဆောက်လုပ်ရေးကုမ္ပဏီတစ်ခုမှလုပ်ရမယ်ဆိုပြီးစာချုပ်နဲ့ထိုင်းကိုအခုနှစ်ဇူလိုင်လတုန်းကရောက်လာခဲ့ကြပါတယ်ဒါပေမဲ့အဲ့ဒီကုမ္ပဏီမှာသူတို့အလုပ်မရခဲ့ပါဘူးသူတို့အဖွဲ့ကိုထိုင်းနိုင်ငံတောင်ပိုင်းကကုမ္ပဏီတစ်ခုစီကိုပို့ခံရပြီးဂျားခန်ပွဲစားတအူးကဖန်9000နဲ့ရောင်းစားတာခံလိုက်ရတယ်လို့ကိုကျော်ကပြောပါတယ်အဲ့ဒီကုမ္ပဏီမှာကိုကျော်အပါအဝင်မြန်မာလုပ်သား30ဟာတလကျော်ကြာလုပ်ကင်ခဲ့ပြီးမဲ့တတ်မှတ်ထားတဲ့လောကအပြည့်အဝမရတဲ့အပြင်အလုပ်ချိန်ပုံမှန်လည်းမရှိခဲ့ပါဘူးပြီးတော့သူတို့ရဲ့နိုင်ငံကူးလက်မှတ်လိုတရားဝင်အထောက်အထားတွေကိုအလုပ်ရှင်ကတင်ဆက်ထားပါတယ်အဆင်မပြေမှုတွေကြောင့်လုပ်သမားတွေကသူတို့ရဲ့လောကနဲ့နိုင်ငံကူးလက်မှတ်ကိုပြန်တောင်းချိန်မှာတော့အလုပ်ရှင်ဘက်ကတဦးကိုဘတ်တောင်း3000စီပြန်တောင်းခဲ့ပါတယ်ကိုကျော်နဲ့သူ့လှုပ်ဖို့ကင်ဖက်တွေကရွှေပြောင်းလှုပ်သမားအရေးကူညီနေတဲ့အဖွဲ့တစ်ခုကိုတိုင်ကြားခဲ့ပြီးအဲ့ဒီအဖွဲ့ကအေဂျင်စီဘက်ကိုဆက်သွယ်ရမှာတော့အေဂျင်စီဘက်ကဒါကအချင်းချင်းကြားမှာနားလည်မှုလွဲတာသာဖြစ်တယ်လို့ပြန်ပြန်ပြောပါဗျ။အဲ့ဒီနောက်သူတို့ကိုတခြားဆောက်လုပ်ရေးလုပ်ငန်းခွင်တစ်ခုစီကိုချိတ်ဆက်ပို့ဆောင်ခဲ့ပြီးအခုတော့ပိုကောင်းတဲ့အခြေအနေတစ်ခုနဲ့ပုံမှန်အလုပ်လုပ်ခွင့်ရနေကြပါပြီ။ကိုနေလင်းသူကထိုင်းနိုင်ငံကရွှေပြောင်းအလုပ်သမားအရေးကူညီဆောင်ရွက်ပေးနေတဲ့ AAC မဟာမိတ်အဖွဲ့ကဖြစ်ပါတယ
်။သူတို့အတွက်တရားဝင်လူကုန်ကူးတဲ့ပုံစံမျိုးဖြစ်နေတယ်ကြ။ဘာဖြစ်လို့လဲဆိုတော့ကျွန်တော် MOU ရောက်တာဆိုတာကလုပ်ငန်းတစ်ခုမှစာချုပ်ချုပ်တိုင်းအဲဒီလုပ်ငန်းမှာလူတရားဆိုလူတရားလုံးရှိနေရမှာ။အခုကလုပ်ငန်းတစ်ခုမှစာချုပ်ချုပ်ရင်အဲဒီလုပ်ငန်းလူတရားဆိုရင်အဲဒီလုပ်ငန်းမှာလူတရားမှမရှိဘူး။ဘယ်လိုပို့ပလိုက်တာ။သူကသူခေါ်သားကိုသူကဝယ်ယူလိုက်တာ။ဝယ်ယူပြီးတော့ကျွန်တော်အလုပ်သမားကိုတရားဝင်လိုက်ပြီးတော့ရောင်းစားနေပြီဖြစ်နေတာ။
ကိုဇော်ကအသက်20အရွယ်သာရှိသေးပေမဲ့သခိုင်းတိုင်းမှာရှိနေတဲ့သူ့မိသားစုကိုထောက်ပံ့ချင်သူပါ။ဒါကြောင့်ထိုင်းနိုင်ငံက MOU နဲ့လုပ်ရမယ့်အလုပ်တစ်ခုအတွက်ပွဲစားတစ်ယောက်ကနေတဆင့်လိုင်စင်ရပြပအလုပ်ကံအကျိုးဆောင်ကုမ္ပဏီတစ်ခုကို19သိန်းကျော်ပေးခဲ့ရပါတယ်။ဩဂုတ်လမှာတော့သူ့အပါအဝင်လူ12ယောက်လောက်ကိုအေဂျင်စီကထိုင်းနိုင်ငံကိုခေါ်ဆောင်သွားခဲ့ပါတယ်။သမပရကန်ဒေတာမှာအလုပ်လုပ်ရမယ်လို့သူတို့ထင်ထားခဲ့ပေမဲ့တကယ်တမ်းကိုဇော်တို့အဲ့ဒီနေရာကိုလုံးဝမရောက်ခဲ့ရပါဘူး။စာချုပ်ပါလုပ်ငန်းခွင်မဟုတ်တဲ့ပကျင်ပူရီဒေတာနဲ့အယုဒယာမှာလုပ်လုပ်ခဲ့ရပြီးစူဖန်ပူရီဒေတာကငါးကံမှာတော့အလုပ်မရှိဘဲတလလောက်နေထိုင်ခဲ့ရပါတယ်။သူအခုရောက်နေတဲ့ပုခတ်မှာလည်းပုံမှန်အလုပ်မရဘဲဖြစ်နေတယ်လို့ကိုဇော်ကပြောပါတယ်
။သူရဒီလာတယ်ဆိုမိသားစုလိုကထောက်ပံ့ပေးခြင်းလိုလာကြရတယ်ဆိုအလုပ်ကပုံမှန်မလုပ်ရပြန်အခုဘလို့ပုံမှန်ဖြစ်နေရတော့ကျွန်တော်တို့အခုတပတ်ဆင်းနေဗျာတပတ်လောက်အလုပ်လုပ်လုပ်လို့တခါလဲဒါပေမဲ့တပတ်လောက်ကနားဆိုဒီဟာလုပ်လိုက်ဒီဟာကိုကညာပြန်တုံးနေတာဆိုအိမ်လည်းမလွှဲနိုင်ဘလို့မှအဆင်မပြေ
ဇူလိုင်လကလေးကကုမ္ပဏီ၄ခုနဲ့ချိတ်ဆက်ပြီးထွက်လာတဲ့ MOU အလုပ်သမားအုပ်စု၄စုနဲ့ဒုအတန်ကစကားပြောခွင့်ရခဲ့ပါတယ်သူတို့တွေ့ကြုံရတဲ့ပြဿနာတွေထဲမှာလောအခရှင်းမပေးတာဒါမှမဟုတ်လောအခအပြည့်မရကြတာစာချုပ်ပါကုမ္ပဏီတွေမှာအလုပ်လုပ်ခွင့်မရတာပေးထားတဲ့နေရာထိုင်ခင်းတွေကမိုးမလုံတာစာချုပ်နဲ့လာတဲ့ကုမ္ပဏီတွေကဆောက်လုပ်ရေးပြီးဆုံးနေလို့အခြားဆောက်လုပ်ရေးဆိုင်တွေကိုအလုပ်တင်ဖြစ်ပို့ပေးတာတွေရှိနေပါတယ်အခြားကုမ္ပဏီတွေစီကိုလွှဲပြောင်းတာကအလုပ်သမားတွေအတွက်ပြဿနာရှိပါတယ်ဘာကြောင့်လဲဆိုတော့ MOU စနစ်အရအလုပ်သမားတွေရဲ့စာရွက်စာတမ်းတွေဟာကနဦးစာချုပ်ချုပ်ဆိုထားတဲ့ကုမ္ပဏီအတွက်ပဲအကျုံးဝင်တာကြောင့်ဖြစ်ပါတယ်အဲ့လိုမျိုးရွှေပြောင်းလှုပ်သမားတွေအပေါ်ခေါင်းပုံပြတ်ခံရတာတွေနဲ့ချိုးဖောက်မှုတွေကမထူးဆန်းတော့တဲ့ကိစ္စတစ်ခုလို့ဖြစ်နေတာကအခုမှမဟုတ်ပါဘူး။ဒါပေမဲ့မြန်မာမှာဆရာနာတိမ်ပြီးနောက်ပိုင်းမှာတော့ပိုများလာတယ်လို့အလုပ်သမားရေးကူညီဆောင်ရွက်ပေးနေတဲ့ AAC မဟာမိတ်အဖွဲ့ကကိုနေလင်းသူကပြောပါတယ်
။အမှုနဲ့ရောက်ရှိလာပြီးတော့လုံးဝနှလားသုံးလားအလုပ်မလုပ်ရတဲ့အလုပ်သမားတွေပဲရှိနေတာ။အဲ့တော့ခုလုံကကျွန်တော်တို့ဒီအာဏာမသိရင်တော့အဲ့လိုမျိုးလှုပ်သမားငဲပါတယ်ကြာ။တော့လုံငန်းဝင်မှာပတ်သက်မရှိတဲ့လုပ်သမားပဲရှိတယ်အခုကလုံငန်းကိုမလုပ်ရသေးပဲနဲ့တော့ဟိုစာအုပ်ကြီးလည်းမပေးအလုပ်လည်းလုံးဝမလုပ်ရပဲနဲ့အဲ့လိုအခက်အခဲနေရေးဆိုင်တဲ့လုပ်သမားတွေပုံများလာတာဗျာဟုတ်ကဲ့
ချိုးဖောက်ခံရတဲ့အလုပ်သမားပြဿနာတွေများလာတာဒါမှမဟုတ် Nhà mà tàn yếu ngã lâu từ má tàn nhà xí gà lề, phi xuyên bây ra mà xí đà lâu nế bá nế bì. Hôm nay trong trà rà rì gù lê lạc hẳn phi xù rà lê mà xí đà lâu bế rù, lâu từ má rì gà xù trà bà rì. Đố tà nè xa gà bèo khai à rè nhà mà lâu từ má tàn nhà xí gà rò, tù rù lâu mà xà vù xù yì, hôm lạc hẳn phi xù bế rè lù xù bà rì. Đà bìn em mù yù nè lạ rè lâu từ má rì lâu mà yà vù xù rà lâu mà xì vù lù nhìn xù khai đà lù. Sa châu bà lâu ngàn khuyên lì xì gù đà xì lù đà phi đế lù bèo xù bà rì.
Alo mà chỉ vào kìa, em mới nói là bây giờ mình lâu mới học ra mà chỉ, cho nên là em mới nói tới là đấy, thì bây giờ tất cả những lông ngắn người hoàn biểu mới học này cũng rồi, cho nên là sau lông ngắn người, nhà máy chúng tôi sẽ chuẩn bị đi vào alo nhiều cũng như sáu giờ bây giờ, thì bây giờ lâu thứ mấy sinh viên sáu giờ bây giờ alo chỉ vào kìa, lâu thứ mấy lâu mới học ra mà chỉ vào.
Thì biểu số chắc là lâu thầm rồi nè, lâu thầm phải xí rồi biểu số ra nè, quay bia này bà đấy. Thế này gà mà xí biểu lâu thầm gì cũng như sáng nhập bên này phải xí gà, anh ấy sống xe này chỉ xí bà đấy. Ê đi phải gà đủ tăng của biểu giá chạy ra, tôi rồi gồm tăng giá mũ rồi bố nhá là để lưu sư bà đấy. Thì nhà ý nè, phương phiếu tốt đại ý Foundation FED lâu thầm tạo một khăn, cô mê mê ưu gà rồi. Agency rồi nè, số nhà bố bằng lâu sáng bì.
ဒီပြဿနာတွေကိုဖြေရှင်းတင်တယ်လို့ထောက်ပြပါတယ်အဲ့တော့နှစ်ဖက်အေဂျင်စီရှင်းနေမရှင်းဘူးဆိုတာဟိုလေဟိုတောင်ရုပ်ရှိတဲ့တောင်ကန်ရုပ်ရှိတဲ့ဆိုတာဘုနာပြောတဲ့တက်ဆိုင်ရာအစိုးရကဏ္ဍဆိုင်ရာတွေအဲသူတို့အနေနဲ့ဒီအေဂျင်စီတွေကတကယ်ပဲအဲတတ်မှတ်ထားတဲ့အတိုင်းသူတို့ပြီးတဲ့ကတိအတိုင်းသူတို့ပြောတဲ့အကျိုးခံစားမှုအနေအတိုင်းဒီလောက်သမားတွေကိုတကယ်ပေးနိုင်ရအောင်
ကျွန်တော်တို့ကအမှုရောဂါဆိုတာမရှိဘူးကျွန်တော်တို့ကမလုံးရဆိုတာမရှိဘူးကျွန်တော်တို့ကမလုံးရဆိုတာမရှိဘူးကျွန်တော်တို့ကမလုံးရဆိုတာမရှိဘူးကျွန်တော်တို့ကမလုံးရဆိုတာမရှိဘူးကျွန်တော်တို့ကမလုံးရဆိုတာမရှိဘူးကျွန်တော်တို့ကမလုံးရဆိုတာမရှိဘူးကျွန်တော်တို့ကမလုံးရဆိုတာမရှိဘူးကျွန်တော်တို့ကမလုံးရဆိုတာမရှိဘူးကျွန်တော်တို့ကမလုံးရဆိုတာမရှိဘူးကျွန်တော်တို့ကမလုံးရဆိုတာမရှိဘူးကျွန်တော်တို့
သူတို့ကုမ္ပဏီနဲ့ချုပ်မိရင်ကိုပဲမားတယ်လို့ပဲပြောမှာသူတို့ကဘာမှလည်းမလုပ်ပြီးတော့ဒီမှာလည်းလို့ပဲဘုံကစိတ်ပြည့်လက်ပြည့်ပဲသူကပြောမှာဒါဖြစ်ချင်တာဖြစ်တော့အဲ့လိုမျိုးပဲနေပြီးထိုင်ဆောင်နေတာပေါ့သူတို့ထုတ်ပေးမယ်ပြောတာဘာမှလည်းပြောလို့မရဟိုတန်ရုံးနဲ့ပါလိုင်းပြီးတော့ပြောတယ်လည်းတန်ရုံးနဲ့လည်းအဲ့လိုမျိုးဒီဘက်ကအေဂျင်စီလုပ်ပေးလိမ့်မယ်သူတို့ပြောရမယ်ဆောင်းဆောင်းတိုင်မထိုင်ဆောင်နေတာပေါ့
တို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှာထုတ်လွှင့်မယ်တို့တန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။ထိုင်းရောက်မြန်မာလူသားတချို့လဲပြားကောင်းမွန်ဖြတ်ခံနေရတာကို Frontier Wine Dot တွေတင်ဆက်ထားတဲ့တို့တန်အစီအစဉ်မှာနားဆင်ကြည့်ရှုခဲ့ရတာပါ။အခုတော့နောက်ပတ်စဉ်ကဏ္ဍဖြစ်တဲ့ဥတ္တမောင်တန်ရဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးမှာလာမယ့်အမေရိကန်ရွေးကောက်ပွဲကိုသုံးသပ်ထားပါတယ်။လာမယ့်2024ခုနှစ်အမေရိကန်ရွေးကောက်ပွဲမှာယခင်သမ္မတဟောင်းဒေါ်နယ်ထရမ့်သာအနိုင်ရခဲ့ရင်မြန်မာဒီမိုကရေစီလှုပ်ရှားမှုအပေါ်ဘယ်လိုသက်ရောက်နိုင်ပါလဲ။မြန်မာရေးသုံးသပ်သူဒေါက်တာတင့်ဆွင်တဲ့ဥတ္တမောင်တန်မင်းမြန်ဆွင်လွေးတင်ပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါဦးခင်ဗျာ။
အမေရိကန်သမ္မတရွေးကောက်ပွဲကိုကျင်းပဖို့တနစ်တူပါခဲ့တယ်။ဒါပေမဲ့အမေရိကန်နိုင်ငံကြီးမှာမြမဒီမိုကရေစီလှုပ်ရှားမှုအတွက်ဆော့အော်စီယိုရေးလုပ်ငန်းတွေလုပ်မယ်ဆိုရင်တော့တနစ်ဆိုတာလုံလောက်ရုံပဲရှိတယ်ဆိုတဲ့အချိန်ကာလပါ။လာမယ့်နှစ်ရွေးကောက်ပွဲမှာလက်ရှိသမ္မတဘိုင်ဒန်နဲ့သမ္မတဟောင်းထရမ့်တို့ပြောင်းရလိမ့်မယ်လို့အများကယူဆထားကြပါတယ်။နယူးယောက်တိုင်းသတင်းစာကြီးနဲ့ဆီယန်နာကောလိပ်တို့ပူးတွဲကောက်ယူခဲ့တဲ့လူလူသဘောထားစစ်တမ်းအရာဆိုရင်တော့မစ္စတာထရမ့်နဲ့မစ္စတာဘိုင်ဒန်ကိုပါတီနည်းအကြအကျိတ်နဲ့ပြောင်းရလေးရှိတဲ့ပြည်နယ်၅ခုမှာဦးဆောင်နေပြီးမစ္စတာဘိုင်ဒန်ကတစ်ခုမှာဦးဆောင်နေပါလေ။နိုဝင်ဘာလ9ရက်နေ့နယူးယောက်တိုင်းသတင်းစာမှာဖော်ပြခဲ့တဲ့အဲ့ဒီစစ်တမ်းအရာမစ္စတာထရမ့်က400ခိုင်နှုန်းကနေ100ခိုင်နှုန်းထိဦးဆောင်နေတဲ့ပြည်နယ်တွေကတော့အရီဇိုနာ၊ဂျော်ဂျီယာ၊မစ်ရှိဂန်၊နီဗားဒါနဲ့ပန်ဆာဗေးနီးယားပြည်နယ်တွေပဲဖြစ်ကြပါလေ။မစ္စတာဘိုင်ဒန်ကနေ့ရက်ကနှုန်းနဲ့ဦးဆောင်နေတဲ့ပြည်နယ်ကတော့ဝစ်ကွန်ဆင်ပြည်နယ်ပါဒီလိုအခြေအနေတွေကြောင့်မစ္စတာထရမ့်ကသမ္မတဖြစ်ခဲ့လို့ရှိရင် လာနိုင်တဲ့လူဝင်မှုကြီးကြရေးအစီအစဉ်ကိုနယူးယောက်တိုင်းသတင်းစာကြီးကနိုဝင်ဘာလ17ရက်နေ့မှာရေးခဲ့ပါတယ်။ဒီပြည်သတင်းဌာနကလည်းဖန်တဘရဖြစ်လာခဲ့ရင်လှုပ်လာမဲ့အစီအစဉ်တွေအကြောင်းကိုနိုဝင်ဘာလ17ရက်နေ့ကရေးသားခဲ့ပါတယ်။ဒီပတ်ဒီမိုကရေစီလူ့ခွင့်ရေးတဲ့ခေတ္တပတ်အစီအစဉ်မှာ Trump American Democracy နဲ့လူ့ခွင့်ရေးအကြောင်းတင်ပြခဲ့ပါတယ်။ဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့1990ပြည့်နှစ်ရွေးကောက်ပွဲမှာပလဲမဲဆန္ဒနယ်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အမတ်ဖြစ်တဲ့ဒေါက်တာတင့်ဆွေဖြစ်ပါတယ်။မင်္ဂလာပါဆရာကြီး
။ဟုတ်ကဲ့ခင်ဗျာမင်္ဂလာပါခင်ဗျာဟုတ်ကဲ
့။ဟုတ်ကဲ့ဆရာ။ဒီအချိန်အားဖြင့်ဆိုရင်တော့နည်းနည်းစောသေးတယ်လို့ပြောနိုင်တာပေါ့နော်။ကျွန်တော်တို့ဒါပေမဲ့ American Media တွေမှာတော့ Trump ပြန်လာခဲ့တယ်ရှိတော့ဆိုတဲ့ဆောင်းပါးတွေကိုကျွန်တော်တို့တွေ့လာရပါတယ်။ထရမ်ကတမတာဖြစ်လာခဲ့ရင်အမေရိကန်ရဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးအခြေအနေကဘလို့ဖြစ်နိုင်မယ်လို့ဆရာထင်ပါတယ်ခင်ဗ
ျဟုတ်ကဲ့ဒေါ်နယ်ထရမ်ကအရင်တကြိမ်ကလည်းပဲဒီမွတ်စလင်အစ္စလာမ်ဘာသာကိုစန့်ကျင်တဲ့ဆုံးဖြတ်ချက်တွေအများကြီးလုပ်ခဲ့တယ်အခုလည်းသူမဲဆွဲကမ်ပိန်းတွေကိုကြည့်လို့ရှိရင်အဲ့ဒီသဘောတွေသူဆက်ပြောပါတယ်ခင်ဗျအခုဖြစ်နေတဲ့ဟာမတ်စ်ကနေအစ္စရေးကိုစတင်တိုက်ခိုက်တဲ့အခုကြီးမပြီးသေးတဲ့ပြင်းထန်လာတဲ့စစ်ပွဲမှာလည်းပဲထရမ့်တက်လာလို့ရှိရင်အပြောင်းလဲတွေရှိနိုင်ပြီးတော့အမေရိကန်ရဲ့လက်ရှိဖြစ်နေတဲ့ကျင့်သုံးနေတဲ့ပေါ့ဒီတံပိုးထားမှုတွေဒီမိုကရေစီတွေလူ့ခွင့်ရေးတွေဆိုတာမှာမေးစရာမေးခွန်းအစ်စ်တွေဖြစ်လာနိုင်တယ်လို့ကျွန်တော်မျှော်မှန်းပါတယ်ခင်ဗျဟုတ်ကဲ့
အဲ့ဒီလိုဒါထရမ့်ရဲ့မိုးစစ်ဆိုင်ရာမူဝါဒနဲ့ဆက်နွယ်ပြီးတော့ပေါ့နော်ကျွန်တော်တို့အမေရိကန်နိုင်ငံကြီးဝါဒအထူးသဖြင့်ရိုဟင်ဂျာဆိုင်ရာမူဝါဒကဘယ်လိုဖြစ်သွားနိုင်မယ်လို့ဆရာထင်လဲခင်ဗ
ျတကယ်လို့သာထရမ့်တက်လာပြီးတော့အမေရိကန်အစိုးရရဲ့ policy ကဒီရိုဟင်ဂျာနဲ့ပတ်သက်ပြီးဘာလာမလဲဆိုတာနည်းနည်းတော့ဟိုပြောရတော့ခက်သေးတယ်ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံဟာထရမ့်အတွက်ကြည့်လို့ရှိရင်သူကအမတမအသေးစားလေးသိသိလေးသူကတော့ကြီးကြီးကြီးကြီးမားမားတွေလုပ်ခင်တဲ့ပုံကူဖြစ်ပါလေဒီကိစ္စလည်းရက်ခက်လာနိုင်တယ်မွတ်စလင်တိုင်းပြည်တွေကနေပြည်ဝင်ခွင့်ကိစ္စတွေအစတဖြင့်ကိုသူကန့်တတ်မှဖြစ်တော့ဟိုသူ့လက်ထက်တော့အစလည်းဗမာနိုင်ငံတော်ပါသွားသေးတယ်နောက်ကြတဲ့သူပြန်ပြန်လျှော့ပေးတာပေါ့နော်ဆိုတော့ဒီအတွက်ရိုဟင်ဂျာတွေကရောနောက်တစ်ခါဒီအဲဒီလှုပ်ရှားမှုဥဆောင်နေတဲ့ပုံကူတွေကရောတကယ်လို့သာထရမ့်တက်လာရင်ချက်ကပ်မှုအစ်စ်တင်တဲ့အဲလောက်ဆောင်ဖို့လိုလာကြလိမ့်မယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျဟုတ်ကဲ့ခင်ဗ
ျဟုတ်ကဲ့ဆရာအဆက်သေးပဲပေါ့နော်ဆိုတော့ဒီရိုဟင်ဂျာမူဝါဒလို့ပဲမြန်မာနိုင်ငံဆိုင်ရာအမေရိကန်မူဝါဒကဘာလို့ဖြစ်သွားနိုင်တယ်လဲမြန်မာဒီမိုကရေစီလှုပ်ရှားမှုပေါ်မှာဘာလို့သိအောင်မှုတွေရှိလာနိုင်မလဲဆရာ
ဟုတ်ကဲ့အင်ဒိုပစိဖစ်ခေါ်တဲ့ဒီအိန္ဒိယသမုဒ္ဒရာနဲ့ပစိဖစ်တောင်ပိုင်းရှိတောင်ပိုင်းပေါ့နော်အဲနောက်တောင်ပိုင်းအဲ့သမုဒ္ဒရာဂျာဆက်တဲ့နိုင်ငံရေးပေါ်လစီကိုအမေရိကန်ကထဲထဲဝင်ဝင်လေးလေးနက်နက်အခုဆိုကြဲကြဲပြန့်ပြန့်ဆောင်ရွက်နေတယ်ထရမ့်ပြန်တက်ရင်လည်းပဲအဲ့ဒီပေါ်လစီကိုဆက်ပြီးကျင့်သုံးနိုင်မယ်လို့ကျွန်တော်ယူဆတယ်ပိုဆိုးနိုင်တာကတော့ဒေါ်နယ်ထရမ့်ဟာတရုတ်နဲ့ပတ်သက်ရင်တော်တော်ခါးခါးသီးသီးရှိတဲ့သမ္မတဖြစ်တယ်အခုလည်းဆန်ဖရန်စစ္စကိုမှာသမ္မတနဲ့သမ္မတနှစ်ဦးတွေတွေ့နေကြတယ်တနည်းအားဖြင့်အဲနှစ်နိုင်ငံခေါင်းဆောင်တွေကဆက်ဆက်ရေးပို့ပြီးတော့တိုးတက်လာအောင်ကြိုးစားနေတဲ့ကာလပေါ့နော်အဲ့တော့အဲ့ဒီကာလထဲမှာဂျိုးအဲထရမ့်နဲ့တက်လာရင်ဒီအစီအစဉ်ကြီးပြောင်းသွားမယ်အဲ့ဒီအစီအစဉ်ထဲမှာဗမာနိုင်ငံလည်းပါဝင်နေတယ်သို့တော်လည်းပဲဒီ Indo-Pacific ဥတီတဲ့ဒေတာတော်နိုင်ငံရေးကိစ္စကတော့ပို့ပြီးတော့ပြင်းထန်လာနိုင်တယ်တကယ်လို့ထရမ့်တက်လို့ရှင်နော်အဲ့ဒါဟာတရုတ်ဆန့်ကျင်ရေးကိုဥတီတဲ့ဟာဖြစ်တဲ့ဟောကဗမာနိုင်ငံအပေါ်မှာသေးသေးချာချာကိုကျွန်တော်တက်ရောက်မှုတွေရှိနေတယ်ဘလောက်ထိကောင်းမလဲဆိုမလဲကတော်တော်ခက်တယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံကတရုတ်နိုင်ငံတွေကကြိုက်သည်ဖြစ်စီမကြိုက်သည်ဖြစ်စီအတွဲနေပြီးတော့လှုပ်ရှားကြိုင်စီရလဲဆက်လှုပ်ရှားတွေများတဲ့တွေကျွန်တော်စိုးရင်တာကထရမ့်ကြောင့်မလို့တရုတ်နိုင်ငံအပေါ်မှာတက်ရောက်မှုကနေဗမာနိုင်ငံကိုရောင်ပြန်ဟပ်ပြီးတော့အဆိုးတွေဖြစ်မလာပါစေနဲ့လို့သာဆုတောင်းမျှော်လင့်ရ delu piovia di kmia, hogga kmia.
Osa. A kudolo se ma solution, le te yone, sicko si ja, sasangi, nene, a putte di di shini. Nautaka, genero, di Muslim sanji ne patabi, a mu pada, tarana, lo shamu, no, genero di prade shini. And he mu pada, tana lo shamu, le sicko si ga, tapantade. Dilo attaisare ya so ye myama democracy lo sha mu paw ma blu mya taya mu shi ne lo sia tin
ba da yi pa la de nangai yi ha amtama apyo ya alou ya khet par de khmyat chalo ne nangai ma di ba da yi wo a tong cha pi lo le shi sit kaung si yo ayin ayin ana tain ne kaung si yi ya a tong cha kae ja da paw no aku so yin tor tor su su wa wa a chein ni thi de ni a phyin Amyazu go with a Buddha Bada. Yet a three a young gong shing. Ha, Doro Jasin it and Nitaku, young people. Come here. Now the car General Sunny needed Donald Trump. Do I leave a Badaema to go with a Christian Badao? Lorare Pupido, Dinide Lugano Mine. Do campaign me only my swing. Pinyae when you turn out, puke pido, jaunima, so down worry lower me, so ready piola. Then you have to do a lay, oh, Christian mother, a song of the cupid. General Megon Suni Nedega, Buddha Vaza, a song of Kesago, a don't chare, Kesa Pidoga. Naku longa, General Amiero, Maleo de Kesari, Pipare, Padayo, don't chare, Nangani, a juicy water, don't chare, pitted to it. Macon volley. Trump did the case I owe, sick council, let's see sick council case I owe her. And then my GJ, G Marie, Tonech Gipito, General 3 GGNet, Jensine, Sanchez Pito, Gong, Juza, Melu, General Sabarakamia, Hogakamia.
Okay, sir. General Nasoming Oliver, sir. Trump Lana in it. So there, you such a bomber, Chigan Biro, no?
အမေရိကန်မှာရောက်နေတဲ့မြန်မာတွေအနေနဲ့ဘယ်လိုလှုပ်ရှားမှုတွေစတော့ထားရင်ကောင်းမယ်လို့ဆရာထင်ပါတယ်ခင်ဗျာဟုတ်ကဲ့ဗျာအခုဆိုဒေါ်နယ်ထရန့်ဆိုနောက်ထပ်ပေါ့နော်ဒီနှစ်အကျော်သူတကယ်လို့တည့်ရင်လေးနှစ်အဲ့အတွက်ပါဒါတောင်မှရည်လိုပဲဖြစ်သေးတယ်ပြင်ဆင်မှုတွေကျွန်တော်တို့လုပ်တင်ကြတယ်စီယုံမှုလော်ဘီလို့ခေါ်တာပေါ့နော်အဲ့ကိစ္စတွေလည်းကျွန်တော်တို့လုပ်တင်ကြတယ် ဒီလိုရောရစီရောမျောတဲ့အဲလောက်ဆောင်စဉ်းစားမှုတွေကျွန်တော်အပါတော့ဒီအခွန်ကောင်းကိုအသုံးချပြီးတော့အမေရိကန်မှာနေတဲ့ကျွန်တော်အပါဝင်ပေါ့နော်ကျွန်တော်တို့အပါဝင်မြန်မာနိုင်ငံသူနိုင်ငံသားတွေဟာကျိုးပိုင်နိုင်ငံနေပြီးတော့ဒေါ်နယ်ထရန့်အပြောင်းလဲရှိနိုင်တယ်ဆိုတဲ့အယူဆနဲ့ရှိရင်တို့အတွက်ဒုနိုင်ငံအတွက်ပေါ့နော်ကောင်းပါလို့မလဲဆိုတဲ့စဉ်းစားမှုတွေလောက်ဆောင်မှုတွေအခုတွေက
ဆောင်ရွက်တင်ကြတယ်လို့ကျွန်တော်လေးစားစွာအကြံပေးပါတယ်ခင်ဗျာဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဆရာကြီးအများကြီးကျေးဇူးတင်ပါတယ်ဆရာဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာကောင်းပါပြီခင်ဗျာကောင်းပါပြီဟုတ်ကဲ့အခုဆွေးနွေးတင်ပြသွားသူကတော့1990ခုနှစ်ရွေးကောက်ပွဲမှာပလဲမြို့နယ်ကနေအမျိုးသားဒီမိုကရေစီရဲ့ဖွဲ့ချုပ်ရေးအပဖြစ်ဆောင်ရွက်ခဲ့တဲ့ဒေါက်တာတင့်ဆွေဖြစ်ပါတယ
လာမယ့် American ရေကောက်ပွဲသုံးသက်ချက်ဒေါက်တာတင့်ဆွေနဲ့ဆရာတင်မောင်းတန်းမင်းမြန်းဆွေးနွေးပေးကြတာပါမကြာခင်လဲနောက်ပတ်စဉ်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရေးလေယာစီးပွားရေးနဲ့ဥတုရာသီအစီအစဉ်တွေလာဖို့ရှိသေးတယ်မို့ဆက်နားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ပြည်ရေး American တန်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bemisviewnews မှာ join လုပ်ပြီးချိတ်ဆက်ရရပါရှင်
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ရဲ့စနေညပိုင်းရေဒီယိုအစီအစဉ်တွေကို American ပြည်တော်စီ Washington DC မြို့ကနေရုပ်သံကပါဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ1925 32အပြင်အခုစနေတနင်္ဂနွေမှာလိုင်းလက်မီတာ190ကနေလည်းဖတ်ယူနားဆင်နိုင်ပါတယ်။ဒါ့အပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းထုတ်လွှင့်ခြင်းအတွင်းည10:00ဆက်နားဆင်ကြည့်ရှုနိုင်ပါတယ်။အခုမကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းမှာတော့စနေနေ့တိုင်းပြော့ပြနေကြနောက်ပတ်စဉ်ကဏ္ဍတွေက လေယာစီးပွားရေးနဲ့ဥရုယာဒီအစီအစဉ်မတိုင်ခင်အာရှနိုင်ငံရေးအစီအစဉ်ပထမပါဒီတစ်ပတ်တော့အာရှခေါင်းဆောင်တွေရဲ့ APEC ထိပ်သီးပွဲတဲ့လှုပ်ရှားမှုကိုပြောပြထားပါတယ်တရုတ်သမ္မတရှီဂျင်ပင်ပါဝင်အာရှတိုက်ကခေါင်းဆောင်တွေဟာအမေရိကန်ပြည်ထောင်စုမှာပြုလုပ်တဲ့ APEC အစည်းအဝေးကိုတက်ရောက်ခဲ့ကြပါတယ် APEC ကအာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်အစည်းအဝေးကျင်းပနေစဉ်မှာပဲအိန္ဒိယသမ္မတမိုဒီဦးဆောင်ပြီးကမ္ဘာတောင်ဘက်ချမ်းကဖွံ့ဖြိုးမှုနည်းတဲ့နိုင်ငံတွေရဲ့အွန်လိုင်းညီလာခံကိုလည်းကျင်းပခဲ့ပါတယ်ဒီအကြောင်းတွေကိုစူးစီးပြီးကိုစော်မူကျော်ပြောပြပေးပါအောင်ခင်ဗျာ
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာနိုဝင်ဘာလ15ရက်ကနေ18ရက်နေ့အထိကျင်းပနေတဲ့ APEC APEC အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်ရေးထိပ်သီးညီလာခံကိုအာရှတိုက်ကခေါင်းဆောင်တွေဖြစ်တဲ့တရုတ်သမ္မတရှီဂျင်ပင်ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါတောင်ကိုရီးယားသမ္မတယွန်ဆူယိုအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုစတဲ့ခေါင်းဆောင်တွေတက်ရောက်ခဲ့ပါတယ်ကျင်းပမှုတွေရှိနေတဲ့ကမ္ဘာ့အင်အားအကြီးဆုံးနိုင်ငံနှစ်နိုင်ငံအမေရိကန်နဲ့တရုတ်ရဲ့ထိပ်သီးခေါင်းဆောင်တွေဖြစ်တဲ့သမ္မတဘိုင်ဒန်နဲ့သမ္မတရှီဂျင်ပင်တို့အစည်းအဝေးပြင်ပမှာနိုဝင်ဘာလ15ရက်နေ့ကတွေ့ဆုံခဲ့ပါတယ်။ပြည်သူပေါ်ဆောင်တဲ့တိုးတက်မှုတွေရရှိခဲ့တယ်လို့ဆိုနိုင်ပါတယ်။တရုတ်အနေနဲ့အမေရိကန်နဲ့လက်တွဲဘက်မိတ်ဆွေဖြစ်ဖို့အစဉ်အသင့်ရှိပါတယ်လို့သမ္မတရှီဂျင်ပင်ကပြောဆိုခဲ့ပါတယ်
။中国愿意同美国做伙伴
တရုတ်ဟာအမေရိကန်နဲ့လက်တွဲပဲမိတ်ဆွေဖြစ်ဖို့ဆန္ဒရှိပါတယ်။တရုတ်အမေရိကန်ဆက်ဆံရေးနဲ့ပတ်သက်တဲ့ကျွန်တော်တို့ရဲ့အခြေခံစည်းမျဉ်းတွေကတော့အပြန်အလှန်လေးစားမှုညီညွန်းစွာအတူတကွတည်ရှိမှုနဲ့နှစ်ဖက်အကျိုးရှိတဲ့ပူးပေါင်းဆောင်ရွက်မှုတွေပဲဖြစ်ပါတယ
်။သမ္မတဘိုင်ဒန်ကလည်းတွေ့ဆုံမှုမှာအရေးပါတဲ့တိုးတက်မှုတွေဖြစ်ခဲ့တယ်လို့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ There any concern about anything between our nations or happening in our region?We should pick up the phone and call one another.
ဖိနက်တပက်စိုးရိမ်မှုတွေရှိတဲ့အခါဖုန်းခေါ်ဆက်သွယ်စကားပြောနိုင်တဲ့ဆက်သွယ်ရေးမျိုးပြန်လည်စတင်နိုင်မှာဖြစ်ပါတယ်။ဒါဟာအရေးပါတဲ့တိုးတက်မှုတစ်ရပ်ဖြစ်ပါတယ်လို့သမ္မတဘိုင်ဒန်ကပြောဆိုသွားခဲ့တာပါ။နှစ်နိုင်ငံအကြားဆက်သွယ်ရေးပြန်လည်ဖွင့်လှစ်ဖို့သမ္မတနှစ်ဦးသဘောတူခဲ့ပါတယ်။စစ်ပက်တာဝန်ရှိသူတွေအကြားဆက်သွယ်ရေးကိုလည်းပြန်လည်စတင်ဖို့သဘောတူခဲ့ပါတယ်။သမ္မတရှီဂျင်ပင်နဲ့တွေ့ဆုံမှုမှာနိုင်ငံတန်တမာရေးနဲ့စီရေးအရာဆက်သွယ်ရေးလမ်းကြောင်းတွေပြန်လည်ဖွင့်လှစ်နိုင်ဖို့အဓိကမျှော်မှန်းတယ်လို့သမ္မတဘိုင်ဒန်ကနိုဝင်ဘာလ14ရက်နေ့မှာပြောဆိုခဲ့ပါတယ်။ဒီညီမှန်းချက်အောင်မြင်ခဲ့တယ်လို့ဆိုနိုင်ပါတယ်။နှစ်နိုင်ငံအေးချမ်းစွာပြိုင်ဆိုင်ရေးကိုအမေရိကန်ဘက်ကဆွေးနွေးခဲ့ပါတယ်။တရုတ်အမေရိကန်အကြားထိုင်ဝမ်ကိစ္စတောင်တရုတ်ပင်လယ်ပြင်ကိစ္စရုရှားယူကရိန်းစစ်ပွဲကိစ္စအခုအခါအစ္စရေးဟားမတ်စ်ကိစ္စစာဓာတ်ရီအပေါ်သဘောထားကွဲလဲမှုတွေရှိနေပေမဲ့ခြေကံပူပေါင်းဆောင်ရွက်ရေးနဲ့နှစ်နိုင်ငံအဆက်အသွယ်မပြတ်ရေးကိုသဘောတူခဲ့ပါတယ်။အခြားကိစ္စရပ်တွေအပေါ်ဆွေးနွေးမှုရှိမရှိထုတ်ပေါ်ပြောဆိုခြင်းမရှိပေမဲ့ထိုင်ဝမ်အရေးကိုတော့ဆွေးနွေးခဲ့ပါတယ်။ထိုင်ဝမ်ကိုအမေရိကန်ကလက်နက်မထောက်ပံ့ဖို့လွတ်လပ်ရေးကိုအတိအမှတ်မပြုဖို့တရုတ်ပြည်တပြည်တည်းမူဝါဒကိုလက်ခံဖို့ပြည်တွင်းရေးကိုဝင်ရောက်မဆွတ်ဖက်ဖို့သမ္မတရှီဂျင်ပင်ကဆွေးနွေးခဲ့တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးကပြောပါတယ်။သမ္မတဘိုင်ဒန်ကလည်းတရုတ်ပြည်တပြည်တည်းမှုကိုဆက်လက်ကင်ဆယ်ထားပါတယ်လို့သတင်းစာရှင်းလင်းပွဲမှာထပ်မံအတည်ပြုခဲ့ပါတယ်။အခုလိုအချိန်မှာပဲတင်းမာမှုတွေရှိနေတဲ့တရုတ်နဲ့ဂျပန်အကြားထိပ်သီးခေါင်းဆောင်တွေဖြစ်တဲ့သမ္မတရှီဂျင်ပင်နဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါတို့လည်းဒီကြားတွေ့ဆုံခဲ့ပါတယ
်။ええまたロシアとの連携を含む中国による我が国周辺での軍事活動
ジャパンနိုင်ငံအနီးတရုတ်ရဲ့စီးရဲလှုပ်ရှားမှုတွန်းမြင့်လာတဲ့ရုရှားနဲ့ပါပူးပေါင်းပြီးစီးရဲလှုပ်ရှားမှုတွေတိုးလာတဲ့အပေါ်လွန်စွာစိုးရိမ်မိတယ်လို့ဂျပန်ဝန်ကြီးချုပ်ကပြောပါတယ်။တရုတ်သမ္မတရှီဂျင်ပင်ကလည်းဖူကူရှိမားနျူကလ িয়ার ဆက်ရုံကတက်ရောက်ကြည့်တဲ့ရေတွေပင်လယ်ထဲဆွန့်ပစ်ခဲ့တာဟာလူသားတွေရဲ့ကျန်းမာရေးကိုထိခိုက်နိုင်တယ်လို့ဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ်။ဒါအပြင်ထိုင်ဝမ်ရေလက်ကြားအရေးကိုလည်းဂျပန်ဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။တရုတ်သမ္မတရှီဂျင်ပင်ကဘုံအကျိုးရှိမဲ့ကိစ္စတွေကိုအာရုံစိုက်ဖို့နဲ့မတူညီတာတွေကိုဆွေးနွေးညှိနှိုင်းရမယ်လို့ပြောဆိုခဲ့ပါတယ်။ဂျပန်ဝန်ကြီးချုပ်ကလည်းနှစ်ဖက်အကျိုးရှိမဲ့မဟာဗျူဟာမြောက်ဆက်ဆံရေးကိုဆက်လက်ကြိုးပမ်းသွားမယ်လို့ပြောဆိုပါတယ်။တရုတ်အနေနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့ကမ္ဘာအင်အားကြီးနိုင်ငံဖြစ်လာရေးကိုအဓိကဆောင်ရွက်နေပြီးဇာကာလာပဋိပက္ခတွေကိုရှောင်ရှားလိုတဲ့သဘောရှိတယ်လို့အကဲခတ်တွေကသုံးသပ်ပါတယ်။အခုလိုအာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးညီလာခံပြုလုပ်နေချိန်မှာပဲ November 18 ရက်နေ့မှာအိန္ဒိယဝန်ကြီးချုပ်မိုဒီဦးဆောင်ပြီးနိုင်ငံပေါင်း100ကျော်ပါဝင်တဲ့ကမ္ဘာတောင်ပယ်ချမ်းကဖွံ့ဖြိုးဆဲနဲ့ဆင်းရဲတဲ့နိုင်ငံတွေရဲ့ထိပ်သီးညီလာခံကိုအွန်လိုင်းကနေပြုလုပ်ခဲ့ပါတယ
်။အာရှ क्षेत्र की घटनाओं से नई चुनौतियां उभर रही है।
ဒီညီလာခံမှာအိန္ဒိယဝန်ကြီးချုပ်မိုဒီကအောက်တိုဘာလ9ရက်အကြမ်းဖက်တိုက်ခိုက်မှုကိုရှုံးချခဲ့တယ်လို့အစ္စရေဟမတ်ပတိပကမှာအရသာတွေသေဆုံးခဲ့ရတဲ့အပေါ်ရှုံးချခဲ့ပါတယ်။ဒီတောင်ပိုင်းထိပ်သီးညီလာခံဟာပြီးခဲ့တဲ့စက်တင်ဘာလကအိန္ဒိယမှာကျင်းပခဲ့တဲ့ G20 သက်မှုစည်းဝါးကျင်းပကြီးနိုင်ငံ20ထိပ်သီးအစည်းအဝေးရဲ့နောက်ဆက်တွဲဖြစ်ပါတယ်။ကမ္ဘာတောင်ပိုင်းနိုင်ငံတွေအနေနဲ့မိမိတို့ရဲ့လိုအပ်ချက်နဲ့စိုးရိမ်မှုတွေကိုစူးစီးညီညွတ်စွာထုတ်ဖော်တင်ပြကြဖို့နဲ့စုပေါင်းတိုင်ပင်ဖို့ပူးပေါင်းလှုပ်ဆောင်ဖို့အဆက်အသွယ်မပြတ်ဖို့တီတွင်ဖန်တီးဖို့နဲ့စွမ်းရည်မြင့်တင်ဖို့စတဲ့စီငါးလုံးကိုဆောင်ရွက်ကြဖို့အိန္ဒိယဝန်ကြီးချုပ်မိုဒီကတိုက်တွန်းခဲ့ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစည်းအဝေးမှာတင်ပြလိုက်ရပါမယ
်။အာရှခေါင်းဆောင်တွေလည်းဖြစ်တဲ့မြန်မာအင်္ဂလိပ်ချင်းတရုတ်နဲ့အိန္ဒိယခေါင်းဆောင်တွေအေးဖက်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ထိပ်သီးပွဲတွေလှုပ်ရှားခဲ့တာတွေကိုကိုစုံမို့ကျော်ပြောပြတဲ့အာရှနိုင်ငံအစည်းအဝေးမှာနားဆင်ကြည့်ရှုခဲ့ရတာပါ။အခုတော့လေယာစီးပွားအပတ်စဉ်ကဏ္ဍပါတိုက်ပွဲတွေကြောင့်လေယာထွက်ကုန်ဈေးတက်နေတာကိုပြောထားပါဗျ။ဒီအပိုင်းပြည်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍထိတ်တန့်ရောက်နေတဲ့သတင်းဖြစ်တဲ့ရှမ်းမြောက်နဲ့ရခိုင်ပါဝင်နေရာဒေသနှင့်ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်လေယာထွက်ကုန်ဈေးကွက်နဲ့ကုန်သွယ်ရေးထိခိုက်ခဲ့ရတာကို The Farmers Time Media ကပြောပြထားပါတယ်ခင်ဗျာ။
မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်။ဒီတစ်ပတ်တွင်လေယာစီးပွားသတင်းတွေကိုကိုမြင့်မီဟန်နေသူကျမမေစေကတင်ဆက်ပေးတော့ပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ရှမ်းမြောင်းနဲ့ရခိုင်အပါအဝင်နေရာဒေသအနှံဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်လေယာထွက်ကုန်ဈေးကွက်နဲ့ကုံသွယ်ရေးကိုဘလို့တက်ရောက်မှုဖြစ်နေလဲဆိုတဲ့သတင်းတွေနဲ့စကြပါတယ်။ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ရခိုင်တပ်တော် AA နဲ့စစ်တပ်ကြားတကြော့ပြန်တိုက်ပွဲတွေကြောင့်ပြည်တွင်းကုံသွယ်ရေးအပါအဝင်နေဆက်ကုံသွယ်ရေးလုပ်ငန်းတွေပါရပ်တန့်သွားတယ်လို့ဒေသခံကုံသွယ်တွေကပြောပါတယ်။စစ်တပ်ဘက်ကရခိုင်ပြည်နယ်ကိုဝင်ရောက်နိုင်တဲ့ကုန်းလန်းနဲ့ရေလန်းခရီးကိုပိတ်လိုက်တာကြောင့်ပြည်မတွေကနဲ့ရခိုင်ပြည်နယ်တွေကိုကုန်းလန်းရောရေလန်းကပါကုန်စည်တွေတည်ယူပို့ဆောင်လို့မရတော့တဲ့အခြေအနေဖြစ်ပါတယ်။ဒါကြောင့်နေဆက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုကုန်ပစ္စည်းတင်ပို့မှုတွေပါရပ်တန့်ကုန်တာဖြစ်တယ်လို့စစ်တွေမြို့ကနေဆက်ကုန်သွယ်တအူးကပြောပါတယ်။ရန်ကုန်စစ်တွေကားလမ်းကိုပါပိတ်လိုက်တာကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုတင်ပို့နိုင်ဖို့ဝင်ရောက်လာတဲ့ရေရှူငါပဲနဲ့ကြက်သွန်းဂျင်းဆိုစတဲ့ကုန်ပစ္စည်းတွေဟာစစ်တွေမြို့ထဲမှာပဲပိတ်မိနေတယ်လို့ဆိုပါတယ်။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုကုန်ပစ္စည်းတင်ပို့ရမှာစစ်တွေကုန်သွယ်ရေးစခန်းနဲ့မောင်းနှောကုန်သွယ်ရေးစခန်းတို့ကနေတင်ပို့တာဖြစ်ပြီးစစ်တွေကုံသွယ်ရေးစခန်းကကုံသွယ်မှုပုံများတယ်လို့ဒေသခံကုံသွယ်တွေကပြောပါတယ
်ကုံသွယ်ရေးလမ်းကြောင်းတွေပိတ်ထားတဲ့အတွက်ဂျင်းအဝယ်တွေရပ်နေပြီးဈေးတွေလည်းကျဆင်းနေပါတယ်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်ကကုံသွယ်ရေးလမ်းကြောင်းတွေကိုပိတ်ထားတဲ့အတွက်ဂျင်းအယောင်းဝယ်ရပ်တည်နေပြီးဈေးတွေလည်းကျဆင်းနေတယ်လို့ကုံသွယ်တွေကပြောပါတယ်မြန်မာနိုင်ငံကဂျင်းတွေကိုရှမ်းပြည်နယ်မှာအများဆုံးစိုက်ပျိုးပြီးတရုတ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကိုအဓိကတင်ပို့နေတာဖြစ်ပါတယ်။လက်သလုံးမှာတော့ရှမ်းပြည်နယ်အောက်ပန်းစည်းကွက်မှာလည်းဝယ်ယူသူရှိလို့ဂျင်းပိတ်တာချင်းထောင်နဲ့ချီပြီးပိတ်မိနေတယ်လို့ဈေးနှုန်းတွေလည်းကျဆင်းနေတယ်လို့အောက်ပန်းမြို့ကကုန်စည်အမျိုးမျိုးရောင်းဝယ်သူတူကပြောပါတယ်။နိုဝင်ဘာလပထမပတ်ကဂျင်းသပိတ်တာကို3800ကျပ်ထိဈေးကောင်းရရှိခဲ့ပြီးမယ်။နိုဝင်ဘာ15ရက်နေ့မှာတော့သပိတ်တာကို2500ကျပ်ထိဈေးကျဆင်းသွားတာဖြစ်ပါတယ်။
တိုက်ပွဲတွေရှိနေပေမဲ့မူဆယ်နေဆက်မှာဖျဲသခွားဈေးကောင်းရနေပါတယ်တရုတ်နိုင်ငံကိုမြန်မာဖျဲသည့်တင်ပို့ရမှာတည်ယူပို့ဆောင်ရေးကုန်ကြမ်းမှုဈေးတွေကြီးမြင့်တဲ့အပြင်လမ်းခီးလုံခြုံရေးအခက်အခဲတွေရှိနေပေမဲ့လည်းဈေးကောင်းရနေတာကြောင့်အရေးစုံပြီးတင်ပို့နေကြတယ်လို့ဖျဲကုန်တွေကပြောပါတယ်တရုတ်ဘက်မှာမြန်မာဖျဲသည့်တံကိုတရုတ်ငွေယွမ်6000ကနေ6500အထိဈေးကောင်းရရှိနေတာကြောင့်ဖျဲ16တံမှာကားတစ်စီးဆိုရင်တရုတ်ငွေ3000ဝန်းကျင်မြန်မာကျပ်ငွေ3450လောက်ရရှိနေတာပါလက်ရှိဖျဲသခွားတင်ပို့မှုတွေကိုရှမ်းပြည်နယ်အစီပိုင်းကျိုင်းတုံမိုင်းလာတာလော့စစ်စေးရေးဂိတ်နဲ့ကချင်ပြည်နယ်ဗမော်လွယ်ကျဲဂိတ်နှစ်ခုကနေတင်ပို့နေတာဖြစ်ပါတယ်
ကျွန်တော်တို့အတွက်ရောကိုကြားမှာပုံတယ်တွေတွေ့ရောသူ့ပရောဖက်ကကြံတယ်လေဆိုတော့ဒီခုရှိနေတဲ့အတွက်ကဟိုစင်ပြေတယ်လို့ပြောရမှာပေါ့နော်အဲကျတော့အတွက်ကြည့်လိုက်ရင်ကားတစ်စီးကိုကားတစ်စီးကိုပြောချင်တာကကျွန်တော်တို့တိမ်မီမလောက်ရနေတော့ကဘူးလို့လက်ရှိကိုကြားရှိနေနေအပြီးဘောပါတယ်မရငါနဲ့တော့အားချမ်းရှိနေတဲ့အတွက်ကတိုက်နေတော့မယ်လေမြေကျတော့လည်းလမ်းကြောင်းကတော့ ကျန်တော့တယ်လမ်းကြောင်းကတော့ခုခဲဆိုင်ပြီးသရှိနေတဲ့ဒေတာကနေပြီးတော့ပမောတိကိုတက်တက်အောက်ပေါ်နဲ့ပမောမှာ transit လုပ်တယ်ပမောကနေလွှဲကျဲကို transit ပြန်လုပ်တယ်အဲတော့တိုင်းလိုက်ကတော့ရှားတယ်လွှဲကျဲကိုတိုင်းကသွားနိုင်တယ်အားလေအဲတော့အဲကြတော့တရားသွားတဲ့ကားတွေကပမောမှာ transit ပြန်လုပ်ပြီးတော့တကားပမောလွှဲကျဲကိုကားချင်းရတယ်အဲအဲ့လိုအဲ့လိမာကသူကဟိုဒါကချင်းနေတဲ့ဘက်ကနေသွားတဲ့ပေါ့ပေါ့နော်
ပမောလွဲကြဲခိတ်ကနေဖျဲတင်ဖို့မယ်ဆိုရင်တေယူပို့ဆောင်စရိတ်အခွန်အခနဲ့တခြားအထွေတွေကုန်ကြစရိတ်တွေအပါအဝင်တိန်တရာ20ကနေတိန်တရာ90လောက်ကုန်ကြစရိတ်ရှိပါတယ်ဖျဲဒီဘောပါတရုတ်ပြည်ပဲရောက်ဆိုရင်တော့တိန်တရာ90ကနေ300ရာရှိတယ်လို့သူကထပ်မံရှင်းပြပါတယ်မိုင်းလာတာလောကနေတရုတ်ဘက်ကိုဖျဲတင်ဖို့မှုအခြေအနေကတော့တရုတ်ဘက်ကမြန်မာကားတွေတိုက်ရိုက်မောင်းဝင်ခွင့်မရှိပဲကားရွှေပြော
ကိုမယ်ကုန်ကြစီရိတ်တက်ကိုသူကဘယ်လောက်လောက်တစ်ဆလောက်ပို့ပုံတော့တယ်အရင်တော့အသိန်း60ခုနှစ်ဆယ်လောက်ပို့နေတယ်မှာအခုသိန်း150နဲ့သိန်း150လေးကမှာပို့တယ်ဆက်ဆိုးချတယ်နော်ဆက်ဆိုးချချက်မှာမှာတခြားပါပါမလဲတော့နိုင်ငံတော်တို့ကကွန်တက်စီရောပါရောပေါ့နော်ပြီးရင်ဒီဟိုတခြားသောဒီဝါရီရောမဟုတ်ဘာအဲ့လိုကုန်တယ်နောက်တစ်ခုကမိုင်းလာကနေပြီးတော့တရုတ်ပြည်ထဲကိုကျတယ်တိုင်းရင်မြန်မာကနေမောင
ပြန်လာခဲ့တယ်ပြန်တွဲကားလာခဲ့တဲ့အချိန်မှာမြန်မာကဆက်တဲ့ဘင်းနှစ်ချီကိုတိုးတွဲကားတတိတရားတယ်အတင်းရတော့ကအဲ့တိုးတွဲကားတတိကိုတိုးငွေနဲ့အဲ့ကောက်တုတ်ခဲကတပေါင်းဝန်းကြတယ်တပေါင်းဝန်းဆိုတော့မြန်မာငွေနဲ့ဆိုရင်တော့ 350 ကိုကုန်တယ်တွေနဲ့တောင်သူကြီးတွေကဒါအရေးဆုံးလောက်ကင်နေကြတာဖြစ်ပြီးတောင်သူငယ်တွေကတော့အခင်းပြက်ရောင်းချမှုကိုပဲလှုပ်ဆောင်နေကြတာဖြစ်ပါတယ်လက်တလုံးမှာတော့မြန်မာဖျားဈေးကွက်ကတရုတ်ဘက်မှာဈေးကောင်းရနေတယ်လို့ပြည်တွင်းဈေးကွက်မှာလည်း16တန်မှာတွဲကားတစ်စီးကို3,000ကနေ3,900အထိရရှိနေတယ်လို့ကုန်တယ်တွေကပြောပါတယ်အခုစပီးနွေပါလာရှိရကနေ14ရက်နေ့အထိဈေးကွက်တွင်တည်ချနိုင်မည်ဖြစ်သွားတယ်လေ
ပေးစင်ငုံကတော့တတန်ကို39ဒသမ8000ကျပ်အထိပြန်ကျဆင်းသွားပါတယ်။နိုဝင်ဘာလ17ရက်နေ့ကရန်ကုန်ဈေးကွက်မှာမက်ဘဲ FAG
ပေးစင်ငုံကတော့နိုဝါစတုံရည်နေသည့်ပေးစင်ငုံရဲ့အာစီမျိုးစားတံတန်းကို39.3ကျပ်မှာဈေးငွေနေခဲ့ပြီးနိုဝင်ဘာ14ရက်နေ့မှာတော့39.3000ကျပ်အထိဈေးထက်မှန်ကျဆင်းသွားပါတယ်။တရက်အတွင်းတံတန်းကို73ခွဲသည့်ဈေးကျဆင်းသွားတာဖြစ်ပါတယ်။မြေပဲဆန်ကလည်းအကြဈေးနဲ့ပဲအယောင်းတွက်နေတယ်လို့ပွဲရုံတွေကပြောပါတယ်။မန္တလေးဈေးကွက်မှာနိုဝင်ဘာ9ရက်နေ့က မြေပဲအနီလုံးဆန်အသစ်တပိတ်သားကို9600ကနေ9500ကျပ်ပေါက်ဈေးရှိပြီးရှစ်ရာကနေ1000ကျပ်ကြာဈေးကျဆင်းသွားပါတယ်။မြေပဲအစွမ်းလုံးဆန်ကတော့တပိတ်သားကို9600ကနေ6000ကျပ်တွင်ပေါက်ဈေးရှိပြီးတပိတ်သားကို200ကျပ်ဈေးကျဆင်းသွားပါတယ်။အစွမ်းစီဆန်ကတော့တပိတ်သားကို9500ကျပ်နဲ့ဈေးငြိမ်နေပါတယ်။တည်ုံနဲ့ဆက်မှာထွက်ပေါက်ရှိသေးပေမဲ့
နန်းနဲ့စမုံကဈေးမြေတလာပြီးနန်းဖြူနဲ့နန်းညူဈေးကတော့ဆက်လက်ကျဆင်းနေပါတယ်။မန္တလေးဈေးကွက်မှာနိုဝင်ဘာ14ရက်နေ့က Nenis among the ego, nothing couldn't out organi. Don't think the long out of jetty pausage navy, not on jet zip the lavare. The only zin it the lara nedu. Willow Ali Shinyajo, zinning him it the lara pitello, come the rig up your suit havare. Nemphew Chipelaro, leasing up it down with the ego. Don't think litongani, don't think not on out of jet with pausage navy. The ego, shit on chegani, not on jet. Nemphew Yu Yuga, don't think the tongani.
ไต้ปွဲတွေကြောင့်လေယာထွက်ကုန်စီးတက်နေတာကိုလေယာစီဝါကဏ္ဍမှာသဖာမတ်တိုင်းမီဒီယာကပြောပြခဲ့တာပါအခုတော့ဥဒုယာသည်အစီအစဉ်မှာဒီအိပက်ထိပ်သီးပွဲမှာပဲစီဝါကိဟာနဲ့တန်ရှင်းဆွမ်းရေးဆွေးနွေးခဲ့တာကိုပြောထားပါတယ်ဒီအာရှပစိဖိတ်ပူးပေါင်းဆောင်ရေးအဖွဲ့အိပက်နီလာကမှာအခုလိုစီဝါကိဟာနဲ့တန်ရှင်းဆွမ်းရေးပါဝင်တဲ့ဘဝဝင်ကျင်ကိစ္စရတွေမှာပူးပေါင်းဆောင်ရွက်ချဖ ပေးပါဦးခင်ဗျာ
ကဘာငင်းချရင်နဲ့တည်ငြိမ်ရေးဖက်စီဥတီသွားစေမဲ့တန်ရှင်စွန့်အင်ထုံယူမှုမှာစစ်ပွားရေးအင်အားကြီးအမေရိကန်နဲ့တရုတ်တို့ပူးပေါင်းဆောင်ရွက်နိုင်အောင်အာရှပစိဖိတ်ပူးပေါင်းဆောင်ရွက်အဖွဲ့ APEC ညီလာခံပေပါမှာကျွမ်းကျင်ပညာရှင်တွေထောက်ပြဆွေးနွေးခဲ့ပါတယ်။ညီလာခံကျင်းပရာအမေရိကန်ပြည်ထောင်စုဆန်ဖရန်စစ္စကိုမြို့မှာပဲတရုတ်နဲ့အမေရိကန်နိုင်ငံကအဆင့်မြင့်အရာရှိတွေ APEC အဖွဲ့ဝင်နိုင်ငံကပညာရှင်တွေသဘာဝပတ်ဝန်းကျင်အရေးတန်ရှင်စွန့်အင်ထုတ်ယူရင်းနဲ့ဇီဝကေယစနစ်ထိန်းသိမ်းရေးကိစ္စရပ်တွေကိုတခြားတွေ့ဆုံဆွေးနွေးခဲ့ကြတာပါ APEC Sustainable Energy Center မှာကျင်းပတဲ့ American တရုတ်တန်ရှင်စွန့်အင်ရေးရာဆွေးနွေးပွဲကိုတော့တန်ရှင်စွန့်အင်ထုတ်ယူနေကြတဲ့ကမ္ဘာထိပ်တန်းကုမ္ပဏီကြီးတွေကပါတက်ရောက်ခဲ့ကြပါတယ်
We need to work together to address climate change and all the
ဥရယာတီပြောင်းလဲမှုအပါအဝင်တခြားကိစ္စရပ်တွေမှာကျွန်တော်တို့ပူးပေါင်းဆောင်ရွက်ဖို့လိုပါတယ်ဒီနေရာမှာကမ္ဘာစီးပွားရေးဒုတိယအင်အားကြီးနိုင်ငံဖြစ်တဲ့တရုတ်ရဲ့အခန်းကဏ္ဍကအလွန်ထင်ရှားပါတယ်ထန်လုံအိမ်ဒန်းဝေ၃ညအထိရှော့ချနိုင်ရင်ဒီမှန်းချက်ပြည့်မီအောင်အမေရိကန်တရုတ်နဲ့ဥရောပတို့အနီးကပ်ပူးပေါင်းဆောင်ရွက်ဖို့လိုပါတယ
် APEC ဒေသတွေနိုင်ငံတွေအနေနဲ့ရေရှည်ခန့်နဲ့တန်ရှင်းစွမ်းအင်ဖက်ပြောင်းလဲအတုံးချနိုင်ရင်းနဲ့ဖလွန်အိမ်တန်းငွေရှော့ချနိုင်မဲ့အနည်းပြူဟာတွေကိုပါဆွေးနွေးခဲ့ကြပါတယ်။တက်ရောက်ခဲ့ကြသူအတော်များများကတော့နေစွန့်အင်ထုတ်ယူမှုမှာရှေ့ကဥဆောင်နေတဲ့တရုတ်နဲ့အမေရိကန်နိုင်ငံတို့ပူးပေါင်းဆောင်ရွက်ဖြစ်နိုင်ရရှိတယ်လို့အခိုင်အမာယုံကြည်ကြပါတယ်။နေစွန့်အင်ထုတ်လုပ်မှုမှာကမ္ဘာဥဆောင်နိုင်ငံဖြစ်တဲ့တရုတ်နိုင်ငံဟာလက်ရှိမှာလျှက်စစ်ကားထုတ်လုပ်မှု၊ဘက်ထရီထုတ်လုပ်မှုဖက်ကိုပါအားစိုက်ဆောင်ရွက်လာတာပါ။ရန်နန်ဒတ်စီနဲ့ကြောက်မီသွေးတို့လိုရုပ်ကျွဲလောင်စာတွေထုတ်ယူအသုံးပြုမှုကြောင့်ဥတုရာသီထိခိုက်ပျက်စီးလာတဲ့အတွက်တန်ရှင်စွိုင်းတွေကိုတွန်းတွန်းကျယ်ကျယ်ထုတ်ယူသုံးဆွဲကြမယ်ဆိုရင်တော့ရုပ်ကျွဲလောင်စာတွေကိုအမိခိုးကင်လာနိုင်ပြီးကဘာတဝမ်းငင်းချင်းရင်းနဲ့တင်းချင်းရင်းပို့ပြီးတော့တွေ့မြင်လာရမယ်လို့လဲကျွမ်းကျင်သူတွေကသုံးသပ်ပါတယ်။ညီလာခံကိုတက်ရောက်လာကြတဲ့နိုင်ငံတွေကြားတန်ရှင်စွိုင်းကဏ္ဍနဲ့ပတ်သက်လို့ရက်တီချက်ချင်းပွဲပြရင်တော့မှအနာဂတ်မျိုးဆက်အတွက်ပူးပေါင်းဆောင်ရွက်ဖို့ကြိုးပမ်းဖို့လိုတယ်လို့လည်းထောက်ပြရတဲ့ရှိပါတယ
် In this time when we have had struggles between our countries this is an area that we share
နိုင်ငံအချင်းချင်းကြားမပြေလည်မှုတွေရှိနေတဲ့အခုလိုအချိန်မှာဒီကဏ္ဍမှာတော့နှစ်နိုင်ငံကြားတူညီတဲ့အကျိုးစီးပွားတွေရှိကြပါတယ်အနာဂတ်အတွက်အခိုင်အမာဂတိပြုဆောင်ရွက်သွားကြမယ့်ကိစ္စလည်းဖြစ်ပါတယ်
တရုတ်နိုင်ငံဟာတန်ရှင်စွိုင်းထုတ်ယူမှုမှာရှေ့ကဥဆောင်နေပေမဲ့ဖလောင်အိမ်တန်းငွေထုတ်လုပ်မှုများလာတဲ့ကြောင့်မီတွေတွင်တွေအများအပြားထုတ်ယူနေတဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ်။မီသိန်းနဲ့ကာဗွန်ဒိုင်အောက်ဆိုက်တန်းငွေလိုဖလောင်အိမ်တန်းငွေထုတ်လုပ်မှုတွေလျှော့ချရေးအမေရိကန်နဲ့တရုတ်နိုင်ငံကြားပူးပေါင်းဆောင်ရွက်ကြမှာကိုကြိုးဆိုပေမဲ့ကြောင့်မီတွေတုံးတအားပေးစေုံတွေဆက်ပြီးတော့တိဆောက်နေတာကိုတော့ဥရောပဥတုရာသီရေရာထိပ်တန်းအရာရှိတွေကတရုတ်နိုင်ငံကိုကန့်ကွက်နေကြတာပါ။တစ်ချိန်တည်းမှာပဲ APEC CEO Summit APEC အမှုဆောင်အရာရှိချုပ်များညှိလာခတဲ့စိတ်တပိုင်းဖြစ်တဲ့ APEC တက္ကသိုလ်များခေါင်းဆောင်ဖိုရမ်မှာတော့ကမ္ဘာစီးပွားရေးအတွက်အရေးကြီးလာတဲ့စီးပွားကေယစနစ်ထိန်းသိမ်းရေးကိစ္စရပ်တွေကိုနိုဝင်ဘာ23ရက်နေ့မှာပညာရှင်တွေထောက်ပြဆွေးနွေးခဲ့ပါတယ်
50 years and the world has been transformed massive population growth massive pressure on
လူငယ်နှစ်20 30 50လောက်ကိုပြန်ကြည့်ရင်
ကမ္ဘာမှာအပြောင်းလဲတွေဖြစ်လာတာတွေ့ရပါပါလူဦးရေအဆမတန်တိုးလာတယ်သဘောပတ်ဝန်းကျင်အပေါ်ဖိအားတွေအဆမတန်များလာတယ်နောက်ပြီးဥလူရာသီပြောင်းလဲလာတာနဲ့မျှကမ္ဘာပေါ်ကတိရစ္ဆာန်တွေမျိုးတုံးပျောက်ကွယ်လာတာကိုလည်းတွေ့ရပါတယ်လက်ရှိအနေအထားကိုဆက်ထိနိုင်မယ်ဆိုရင်တော့ကမ္ဘာကြီးဆက်ပြီးရှေ့ဆက်နိုင်ပါသေးတယ်ဒီအချိန်ဟာဇီဝကေဟပျက်စီးမှုရဲ့တက်ရောက်မှုကိုကမ္ဘာကောင်းဆောင်တွေကတဆင့်နိုင်ငံစုံကကောင်းဆောင်တွေကိုအတိပေးရမယ်အချိန်ခါကောင်းတစ်ခုလည်းဖြစ်ပါတယ
်စီဝကေဟစနစ်တွေဆုပ်ယုပ်ပြက်ရွံ့လာတာနဲ့အမျှတိရစ္ဆာန်တွေတဖြည်းဖြည်းမျိုးတုံးပျောက်ကွယ်သွားနိုင်ပြီးဥဒုရာသီပြောင်းလဲမှုကြောင့်ဆာနာရိတ်ခါထုတ်လို့မှုရေနဲ့လေတုတန်တရာအပေါ်ထိခိုက်လာနိုင်တယ်လို့ကမ္ဘာမိုးလေဝသ WMO တို့လိုအဖွဲ့အစည်းတွေကလည်းဆက်တိုက်သတိပေးနေတာပါဇီဝကေဟစနစ်တွေထိခိုက်ပျက်စီးမှုကြောင့်2030ခုနှစ်အထိကမ္ဘာတဝန်းနှစ်စဉ်ဆုံးရှုံးရမယ်အသတင်းကုန်ထုတ်လုပ်မှုတန်ဖိုး GDP ကနှစ်သရမ9ထရီလီယံလောက်ထိရှိမယ်လို့ကမ္ဘာဘာငါလဲခန့်မှန်းထားပါတယ
် The planetary boundaries that we have which means that we are operating more than the safe zone that we should be operating at the moment
ကျွန်တော်ဟာလက်ရှိကာလမှာဇီဝကေဟစနစ်ကြီးထိခိုက်ပျက်စီးလောက်အောင်သဘာဝရင်းမြစ်တွေကိုအလွန်အကျွံထုတ်ယူသုံးစွဲနေပါတယ်ကောင်းကောင်းကသဘောတရားကြီးဟန်ချက်ညီညီနဲ့ဆက်သွားနိုင်အောင်ဇီဝကေယစနစ်ကိုထိန်းသိမ်းဖို့လိုအပ်ပါတယ်။ဇီဝကေယစနစ်ကြီးပျက်စီးဆုံးရှုံးမှုဟာကမ္ဘာစီးပွားရေးပျက်စီးဆုံးရှုံးမှုလည်းဖြစ်ပါတယ်
။ဒါကြောင့်လဲအိပက်ညီလာခါမှာဇီဝကေယစနစ်ထိန်းသိမ်းရေးကိုအလေးထားပြောဆိုရဟာလဲကမ္ဘာစီးပွားရေးကြဆင်မှုဟန်တာနိုင်ရေးမိမောင်းထုတ်ပြတဲ့နည်းလမ်းတစ်ခုဖြစ်ပါတယ
်။စီဝကေဟာနဲ့တန်ရှင်းစွမ်းရည်အေးအပက်ထိပ်သည်ညီလာကန်တဲ့အဓိကထား
ဆင်းရဲထုတ်ကုန်တွေတိုးမြင့်ကုန်သွယ်ရေးအပြင်စိုက်ပျိုးရေးနဲ့ငါဖန်လုံငန်းတွေမှာ
ဟုတ်ကဲ့ပါစပိုင်းဆိုင်ရာချွင်ရည်မှုရှိလို့တောင်းပန်ပါတယ်အခုပြောခဲ့တာကတော့စီဝကေဟာနဲ့တန်ရှင်းစွမ်းရည်အေးအပက်ထိပ်သည်ပွဲကြီးတဲ့အလေးထားခဲ့တာကိုနန်းလောင်ပြောပြခဲ့တာပါအခုလိုအပတ်စဉ်ကဏ္ဍတွေပြီးမှာတော့VOA American အသံရဲ့စနေညအစီအစဉ်တွေအဆုံးမသက်ခင်ဒီထိတ်တန့်ရောက်နောက်ဆုံးရသတင်းအချင်းချုပ်ကိုကိုစောဝင်းလိုင်တလှည့်ပြောပြပေးပါအောင်ခင်ဗျာ
တိုင်းဒန်းညနာမဟာမိတ်၃ဘွဲ့နဲ့ပူပေါင်းမဟာမိတ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကစစ်တပ်တပ်ဆွဲထားတဲ့နေရာတွေပေါ်တိုက်ခိုက်သိမ်းပိုက်မှုတွေလုပ်နေခြင်းမှာရန်ကုန်မြို့တချို့နေရာတွေမှာလုံခြုံရေးတွေပြန်ပြီးတော့တင်းကျပ်နေပါတယ်။ရန်ကင်းမြို့နယ်တစ်ဝိုက်မှာရဲနဲ့စစ်သားလုံခြုံရေးတွေကလမ်းသွားလမ်းလာတွေရဲ့လက်ကင်ဖုန်းတွေကိုတားဆစ်ဆစ်ဆေးမှုတွေလုပ်တယ်လို့မျက်မြင်တွေ့ခဲ့သူတွေက VOA ကိုပြောပါတယ်။တောင်ကလာပမြို့နယ်တင်ငန်းကျွန်းမြို့နယ်တွေဘက်မှာလည်းအလားတူဆစ်ဆေးမှုတွေဒီကနေ့စနေနေ့မှာလုပ်နေတယ်လို့မြို့ကန်တွေကပြောပါတယ်ခင်ဗျာ။ရခိုင်ဘက်တိုက်ပွဲတွေပြန်ဖြစ်လာတာကြောင့်ပြည်တွင်းဒုက္ခသည်2600ကျော်ထိုးလာတယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။ရခိုင်ပြည်နယ်တွေကစစ်တပ်နဲ့ရခိုင်တိုင်းဒေသတပ် AA အဖွဲ့အစည်းတကြောပြန်ဖြစ်ပွားလာနေတဲ့တိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေကြရတဲ့ပြည်တွင်းဒုက္ခသည်အသစ်2600ကျော်ထိုးလာတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုရုံး UN OCHA ကပြောကြားလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့အပတ်တနင်္လာနေ့နိုမာလ23ရက်ကစပြီးရခိုင်ပြည်မှာပြန်ဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်ဘူတိတောင်မောင်တော်မင်းပြားမြောက်ဦးမြေပုံပုံနှကျွန်းပေါတော်ရသေတောင်မြို့နယ်တွေမှာနိုဝင်ဘာလ16ရက်နေ့အထိဒေသခံဒုက္ခသည်26,185ရောက်တိုးလာတယ်လို့ကုလသမဂ္ဂရုံးကမနေ့နိုဝင်ဘာလ18ရက်နေ့ကပဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာဂါဇာကမ်းမြောင်ဒေသတောင်ပိုင်းဒေသတချို့ကပါလက်စတိုင်းတွေကိုဘေးလွတ်ရာသွားကြဖို့အစ္စရေးစစ်တပ်ကသတိပေးထားတဲ့အတွက်ဒီကနေ့စနေနေ့မှာတောင်ဘက်ကိုအများပြားသွားနေကြပါတယ်ဂါဇာမြို့ကအယ်ရှီဖာဆေးရုံကဝန်ထမ်းအလုံးနဲ့1000ကျော်ရှိတဲ့လူနာတွေကိုလည်းဘေးလွတ်ရာသွားကြဖို့အစ္စရေးစစ်တပ်ကအမိန့်ပေးထားတဲ့အတွက်တောင်ပိုင်းကိုသွားနေကြပြီလို့ပါလက်စတိုင်းတာဝန်ရှိသူတွေကပြောပါရယ်ခင်ဗျာယူကရိန်းနေရာ3နေရာမှာပြီးခဲ့တဲ့အပတ်ထဲတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ဗြိတိန်ထောက်လှမ်းရေးအစီရင်ခံစာမှာဖော်ပြလိုက်ပါရယ်ခင်ဗျာ
ကျေးဇူးပါကိုစောဝင်းလိုက်ရေအခုလိုသတင်းအချင်းချုပ်ပြီးမှာတော့ VOA American တန်ရဲ့စနေညအစီအစဉ်တွေလည်းဒီမှာပဲပြီးဆုံးသွားပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကကိုရရန်နိုင်ပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ David Greenberg နဲ့ Helen Cordian တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ။ VOA ကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းလည်းအိတ်ဆက်အနားယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ။
This program has